Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရ2024ခုနှစ်ဧပြီလ16ရက်နေ့ခြားသာပြင်းနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24.50 MHz ၊ဒိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဒေါ်စန်းစုကြည်ကိုလူသားတိုင်းအဖြစ်သုံးမှာစိုးရိမ်တယ်လို့သားဖြစ်သူ Kim Harris ကဗြိတိန်အခြေစိုက် Independent သတင်းစာကိုပြောဆိုပါတယ်။အီရန်ရဲ့ပြီးခဲ့တဲ့ရက်သက်တပတ်အတွင်းကတိုက်ခိုက်မှုအပေါ်ဘလို့တုံ့ပြန်မယ်ဆိုတာအစ္စရေးကသာဆုံးဖြတ်မယ်လို့ဝင်ကြီးချုပ်နာတာညာဦးကပြောပါတယ်။ G7 နိုင်ငံသားရေးဝင်ကြီးတွေ၃ရက်ကြာဆွေးနွေးပွဲကိုဗုဒ္ဓဟူးနေ့ကအီတလီမှာစတင်ပါတယ
်။မြန်မာဘက်ကအွန်လိုင်းလိမ်လည်ခန်းနေထံကိုပို့မဲ့ထိုင်းဘက်ငွေတန်းနဲ့ချီပြီးတော့ထိုင်းဘက်ကတင်ဆက်လိုက်တဲ့အကြောင်းကိုတော့သတင်းတွေအပြီးမှာအရင်ဆုံးတင်ပြပါမယ်။ဒီနောက်မှာတော့မြန်မာစစ်တပ်အတွက်လောင်စာဆီလေရင်စီဖြတ်တောက်ရေလှုပ်ရှားမှုအမေရိကန်မှာဆောက်လုပ်ရေလှုပ်တာလိုအပ်ချက်အမေရိကန်ကအထက်တန်းကျောင်းတစ်ကျောင်းကကျောင်းသူကျောင်းသား၃ဦးကိုပညာသင်ဆုပေးနေထိုင်ခွင့်ပြုထားတယ်ဆိုတဲ့အကြောင်းတဘာဝပတ်ဝန်းကျင်ကကာဗွန်နေကိုဖမ်းယူမဲ့နီလန်ဆတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အေဒီတာနဲ့ရှင်နေကန်ဂျန်စီတပတ်အတွင်းအခစားအစီအစဉ်တို့ကိုတော့နောက်ပိုင်းမှာထုတ်လွှင့်မှာဖြစ်ပါတယ်အခုတော့ဥတီမောင်တန်းကသတင်းနှစ်ပြောပြပါမယ်ရှင်
အီရန်ရဲ့အရင်ပတ်တိုက်ခိုက်မှုပေါ်ဘလို့ဘဲချင်းတုံ့ပြန်မလဲဆိုတာအစ္စရေးကသာဆုံးဖြတ်မှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောလိုက်ပါတယ်။အစ္စရေးအီရန်ပဋိပက္ခပူပြီးစိုးမသွားစေဖို့လာရောက်ပြောကြတဲ့ဗြိတိန်နိုင်ငံသားဝန်ကြီးဒေးဗစ်ကင်မရွန်နဲ့ဂျာမနီနိုင်ငံသားဝန်ကြီးအန်ဒရီနာဘေယဘော့ခ်တို့ကိုဝန်ကြီးချုပ်နေတန်ယာဟုကဗုဒ္ဓနေ့ကပြောကြခဲ့တာဖြစ်တယ်လို့သူ့ရဲ့ရုံးကပြောပါတယ်။ကိုကာကွယ်ဖို့လိုအပ်တာမှန်သမျှအစ္စရေးကလုပ်မှာဖြစ်ပြီးကိုဘာသာဆုံးဖြတ်မှာဖြစ်တယ်လို့လည်းဆိုပါတယ်။အစ္စရေးကိုအီရန်ကတိုက်ခိုက်ခဲ့တာဟာလုံသိမ့်လုံထိုက်ထိုက်တန်နဲ့တိုက်ခိုက်မှုဖြစ်တယ်လို့ဟားမတ်စ်အဖွဲ့ကတော့ဗုဒ္ဓနေ့ကပြောလိုက်ပါတယ်ပဋိပက္ခပိုဆိုးလာမကဘသူအတွက်မှအကျိုးမရှိအစ္စရေးရဲ့လုံခြုံရေးဟားမတ်စ်လက်ထက်ကတရားခံတွေဂါဇာမှာဒုက္ခရောက်နေသူတွေအီရန်အစိုးရအောက်မှာဒုက္ခရောက်နေကြတဲ့အီရန်ပြည်သူတွေဒေသတွင်းကဘယ်တတိယနိုင်ငံမဆိုအကျိုးမရှိပါဘူးလို့ဂျာမနီနိုင်ငံသားရေးဝန်ကြီးဘေယဘော့ခ်ကပြောပါတယ်ဒါပေမဲ့မိမိရဲ့ယုံကြည်ကိုးစားတိုက်မှုကိုထိမ့်သိမ့်မှုအတွက်လက်တုပ်ပြန်ရပါလိမ့်မယ်လို့အစ္စရေးကတော့ဆိုပါတယ်ခင်ဗျာယူကရိန်းမြောက်ပိုင်းကချာနီမြို့ကိုရုရှားကဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်လူ18ယောက်သေဆုံးခဲ့ပြီး61ယောက်ဒဏ်ရာရခဲ့ကြတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကလူမှုမီဒီယာမှာသက်ဆိုင်ရာမိသားစုတွေကိုဝမ်းနဲ့ကြေကွဲကြောင်းပြောကြားလိုက်ပြီးရုရှားရဲ့ဒုံးကျည်နဲ့ drone တိုက်ခိုက်မှုတွေကိုကာကွယ်နိုင်အောင်အကူအညီပေးကြဖို့မဟာမိတ်တွေကိုပြောလိုက်ပါတယ်။ယူကရိန်းမှာသာလေကြောင်းရာကာကွယ်ရေးစနစ်လုံးလုံးလောက်လောက်ရှိခဲ့ရင်အခုလိုသေဆုံးကြမှာမဟုတ်ပဲဒီကိစ္စဆွေးနွေးရအောင်ယူကရိန်း NATO ကောက်စီအစည်းအဝေးခေါ်ဖို့တောင်းဆိုမယ်လို့အင်ကာနီးညမိန်ကွန်းမှာယူကရိန်းသမ္မတကပြောကြားခဲ့ပါတယ်။အစ္စရေးကိုအီရန်ရဲ့တိုက်ခိုက်မှုကနေလေကြောင်းအကာအကွယ်ပေးခဲ့ဖို့နဲ့နှိုင်းယှဉ်ပြီးယူကရိန်းသမ္မတကဒီရက်ပိုင်းမှာပြောလို့ရှိခဲ့တာပါ။တခြားတိုက်ပြည်တော်ဝင်ရှိသူတွေကပဋိပက္ခပုံစံမတူတဲ့အကြောင်းပြောကြတာကိုတုံ့ပြန်ပြောကြရမှာတော့အီရန်လို့ရှဟက်ဒရုန်းကလည်းအတူတူပါပဲလူသားကလည်းအတူတူပါပဲလို့သူ့ရဲ့အင်ကာနီညမိန်ကွန်းမှာပြောသွားခဲ့ပါတယ်။ပိုက်ဖြတ်မှုကစကားပြောပါတယ်။ထောက်ခံပံ့ပိုးမှုကစကားပြောပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဆိုပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲပေါ်အော်စာညောင်းပွဲရုရှားကအွန်လိုင်းလှုပ်ရှားမှုတွေကိုလွန်ခဲ့တဲ့45ရက်အတွင်းမှာစပြီးအရှိန်ယူလှုပ်လာခဲ့ပြီလို့ Microsoft ကုမ္ပဏီကြီးကဗုဒ္ဓဟူးနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့အတိတ်ရွေးကောက်ပွဲတွေလို့မဟုတ်ဘဲခနေ့နေ့စလာခဲ့တယ်လို့ဆိုပါတယ်။ယူကရိန်းကိုထောက်ခံတာပေါ်ဝေဖန်တာအပါအဝင် American မဲပေးသူတွေကြားကွဲပြားလာအောင်ရုရှားနဲ့ချိတ်နေတဲ့အွန်လိုင်းအကောင့်တွေကလှုပ်ဆောင်ကြတာဖြစ်တယ်လို့အစိုးရခန့်စားကဆိုပါတယ်။ဝါရှင်တန်မှာရှိတဲ့ရုရှားတပ်ရုံးကတော့ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ညွှန်ဆိုပါတယ်။ဒါပေမဲ့လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲကိုမနှောက်ယှက်ဘူးလို့ရုရှားကအရင်လကပြောခဲ့ပါတယ်။လွန်ခဲ့တဲ့အနည်းဆုံး2လအတွင်းမှာရုရှားနဲ့ချိတ်ဆက်နေတဲ့အနည်းဆုံးအွန်လိုင်းလှုပ်ရှားမှု80ကိုခြေရာကောက်နိုင်ခဲ့တယ်လို့ Microsoft ကဆိုပါတယ်။အဒီလိုလိုက်လိုက်များလာတဲ့လှုပ်ရှားမှုတွေကရုရှားသမ္မတအုပ်ချုပ်ရေးနဲ့ချိတ်နေတာတွေ့ရကြောင်းအစိုးရခန့်စားကရေးပါတယ်။ဘာသာစကားအမျိုးမျိုးနဲ့သတင်းအမှားတွေကိုဖြန့်နှားတွေဖွင့်ချလိုက်တဲ့ဆိုတဲ့သတင်းမျိုးတွေနိုင်ငံသားသတင်းသမားတွေရဲ့သတင်းပုံစံအသွင်ယူတာတွေအပြင် AI ခေါ်ညာရီတို့အသုံးပြုထားတာတွေလည်းတွေ့ရကြောင်း Microsoft ကဆိုပါတယ်
အဲ့ဒါမနေ့ဗမာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 MHz 5.40 kHz 8.13 MHz 5.51 kHz 5.85 MHz နဲ့5.90 MHz 190 kHz 1.95 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာတာပရိမနဲ့တရင်တွေကိုရွေရုပ်တံကနေဆက်လက်ထုတ်လွှင့်နေပါတယ်။ဒေါ်ဆန်းစုကြည်ကိုလူသားတိုင်းအဖြစ်အသုံးပြုပါဆိုရင်ပါတယ်လို့သားဖြစ်သူကင်အဲရစ်ကဗြိတိန်ခြေဆိုင် Independence သတင်းစာကြီးကိုပြောလိုက်ပါတယ်။ရာသီဥတုပူလာတဲ့အတွက်နိုင်ငံတော်အတိုင်းပင်ခံဒေါ်ဆန်းစုကြည်နဲ့တပ်ဖရာကြီးဦးဝင်းမြင့်တို့ကိုအချင်းတောင်တွေကနေပြောင်းရွှေ့လိုက်တဲ့သတင်းပေါ် Mr. Kim Harris ကပြောခဲ့တာကို AB 18နှစ်အဆိုပါသတင်းစာရဲ့ Internet စာမျက်နှာမှာဖော်ပြထားခဲ့တာပါ။ဘဲကိုရွှေ့ပြောင်းလိုက်တယ်ဆိုတာကိုစစ်ကောင်စီကသတင်းထုတ်ပြန်ထားပါဘူး။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်ကိုအဓိကစစ်စခန်းတွေမှာမဟာဗျူဟာကြကြနေရာချထားမဲ့အန်ရယ်ရှိနေပါတယ်။အဲ့ဒီနေရာတွေကဒေါ်လာရေးတက်တွေပြစ်မှတ်ထားတဲ့နေရာတွေဖြစ်နိုင်တာမို့အန်ရယ်ရှိနိုင်တဲ့အကြောင်းမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်ဦးလင်းတန်းကသတင်းထုတ်ပြန်ထားတာကိုလည်းသတင်းစာကကူကထားပါတယ်။ထောင်ထဲမသက်မသာအခြေအနေမှာအမင်းမနေရတော့တဲ့အတွက်ဝမ်းသာပေမဲ့ပျောက်ရွှေ့ရတဲ့အကြောင်းပြချက်အတွက်စိုးရိမ်မိတယ်လို့လည်း Mr. Kim Harris ကဆိုပါတယ်။အိမ်ကထောင်တဲ့ပူပြီးကောင်းတာမို့ထောင်ကတဲ့အိမ်ကိုရွှေ့တာကောင်းပါလေဒါပေမဲ့သူတို့ကိုဘာကြောင့်သတ်မှတ်ချက်မှမထားဘဲလွှတ်ရမှာပါဒေါ်ဆန်းစုကြည်ဦးဝင်းမြင့်တို့ရဲ့စက်မှန်ရေးနဲ့လုံခြုံရေးအတွက်စစ်ကောင်စီမှအပြေးအဝါတာဝန်ရှိပါတယ်လို့ NUG ပြောခွင့်ရပုဂ္ဂိုလ်ဦးကျော်ဇောကပြောတာကိုလည်း Independence ကကိုးကားထားပါတယ် G7 ခေါ်စမုထိပ်တီခုနှစ်နိုင်ငံနိုင်ငံကြီးဝန်ကြီးတွေဟာအီတလီနိုင်ငံကက်ပရီချိုမှာ၃ရက်ကြာအစည်းအဝေးကိုဗိုလ်ထုနေမှာစားလိုက်ကြပါတယ်အစ္စရေးနဲ့အီရန်ကြားတင်းမာမှုဂါဇာစစ်ပွဲနဲ့ယူကရိန်းစစ်ပွဲတွေကစီးဝေးရဲ့အဓိကအကြောင်းရပ်တွေဖြစ်ကြမှာပါအမေရိကန်ဗြိတိန်ပြင်သစ်အီတလီဂျာမနီကနေဒါနဲ့ဂျပန်တို့တက်ရောက်နေကြပါလေအလက်ကျသဘာပိအီတလီကဂါဇာမှာအပြစ်ခတ်ရာဇဝတ်ရေးအတွက်တွန်းအားပေးပြီးအရှိလေပိုင်းပဋိပက္ခဖြေလျှော့ရေးကိုပြောပါတယ်ဒါပေမဲ့အနောက်နိုင်ငံတွေကချုပ်တီးဖို့ပြောပြီးမဲ့အစ္စရေးကလက်တုပ်ပြန်ဖို့အလားလာကများနေပါတယ်နိုင်ငံကတင်းမာမှုနောက်ခါမှာအီတလီဥဆောင်တဲ့ G7 အဖွဲ့ဟာငြိမ်းချမ်းရေးအတွက်လှုပ်ဆောင်ရပါမယ်လို့အီတလီနိုင်ငံသားကြီးဝန်ကြီးအန်တိုနီယိုတာဂျန်နီကသတင်းထုတ်ပြန်ချက်မှာပြောပါတယ်။ဗိုလ်ထုနဲ့ညနေမှာအီရန်နဲ့ဂါဇာအရေးဆွေးနွေးခဲ့ကြပါတယ်။ယူကရိန်းစစ်ပွဲအကြောင်းဆွေးနွေးဖို့ကြာတာပတိနေ့မှာယူကရိန်းနိုင်ငံသားကြီးဝန်ကြီးဒီမီထရိုကူလီဘာနဲ့မြောက်အတ္တလန္တိတ်စစ်ရေးမဟာမိတ်အဖွဲ့ NATO အထွေထွေချုပ်ယွန်စတိုတန်ဘတ်တို့နဲ့အစည်းအဝေးတက်ရောက်ကြမှာဖြစ်ပါတယ်။စစ်တပ်ကဂါဇာကပါလက်စတိုင်း၃သန်းအတွက်အကူအညီဒေါ်လာတန်ပေါင်း2800ကိုကုလသမဂ္ဂကမြစ်တာရက်ခံတောက်ဆွလိုက်ပါတယ်။ဒီအကူအညီဟာစားနပ်ရေးခါအတွက်သာမဟုတ်ဘဲတန်ရှင်းရေးရေးနဲ့ကျန်းမာရေးအဆောက်အုံတွေအတွက်ပါပါဝင်ပါတယ်။ဂါဇာအတွက်ကုလသမဂ္ဂလူသားချင်းစာနာမှုရုံးအကြီးအကဲအန်ဒရီဒီဒိုမီနီကိုကအင်္ဂါနေ့ကသတင်းတောက်တွေကိုပြောခဲ့တာပါ။အနိုင်ဆုံးစံနှုန်းမီမဲ့ဝန်ဆောင်မှုတွေပြန်ပေးနိုင်ဖို့အကြီးအကျယ်လှုပ်ဆောင်ရမှာဖြစ်ပါတယ်လို့သူကဆိုပါတယ်။ဂါဇာမှာဆေးရုံတွေရင်းနဲ့တန်ရှင်းဆိုင်ရာအဆောက်အဦတွေအိမ်တွေလမ်းတွေနဲ့ကျောင်းတွေပျက်စီးသွားတာကိုမစ္စတာဒိုမီနီကိုကတင်ပြသွားခဲ့ပြီးဂါဇာမှာတက်လို့တခုမှမရှိတော့တာကိုလည်းထည့်ပြောသွားခဲ့ပါတယ်။ဂါဇာကိုအကူအညီတွေပို့ရဖို့အစ္စရေးကရည်ရွယ်တဲ့အကြောင်းပြသခဲ့ပေမဲ့ဒီလောက်နဲ့မလုံလောက်ပါဘူးလို့လည်းသူကဆိုသွားပါတယ်။အစ္စရေးရဲ့စစ်ဆေးရေးဂိတ်တွေကိုအကူအညီဖြတ်သွားဖို့အတွက်အေဗီလာ6ရက်ကနေ7ရက်ကြာကုလသမဂ္ဂရဲ့ရှောက်ထားချက်47ရာခိုင်နှုန်းကိုအစ္စရေးကညှင်းပယ်ခဲ့တယ်လို့လည်းသူကပြောတော့ကြပါလေခင်ဗျာ Direct from Washington The Voice
of America VOA ဥတည်မောင်တမရှင်အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြပါမယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နယ်မှာထိုင်းဘက်ကနေမြန်မာဘက်ကအွန်လိုင်းလိမ်လည်ဂိုင်းတွေအတွက်ပို့ဆောင်မဲ့ဗန်းငွေတန်း80ဖမ်းမိခဲ့တယ်လို့ထိုင်းမှုကင်းရဲတပ်ဖွဲ့ကဧပြီလ18ရက်နေ့ကဗန်းကောက်မြို့မှာသတင်းစာရှင်းလင်းခဲ့ပါတယ်။ငွေလိမ်ဂိုင်းတွေနဲ့ပတ်သက်12နှစ်သူ26ဦးအတွက်ဖမ်းဝရမ်းထုတ်ပြီးလိုက်လံဖမ်းဆီးနေတယ်လို့လည်းပြောပါတယ်။ဒီသတင်းကို VOA သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့ခွေရဟုစစ်ဆေးဂိတ်မှာမတင်ငါရတဲ့ပစ်ကတ်ကားငယ်တစ်စီးကိုစစ်ဆေးခဲ့ရမှာတော့ကားပေါ်မှာတင်ဆောင်လာတဲ့ဆာလာအိတ်၅လုံးထဲမှာ Bangwe Tamau Shisegu, Dreshi Dwage B, Gamau Dunedu, a poor light ballade, Tining and Ban Ugova, Pansy Light up Chichao, Time again yet a pega, do ye joe, Wara wo, Nakon Panchaga, Ebila Sakoni and Nima, Drinza Shinibu Lokevare.
Nunsot, Naka Nunsot, Passive Lanba. Sung Potonga Eng near, Dapi Yamja Kun Nunsot, Kama Ted, Naka.
Pamigere. But then she say ha, tiny and drama, she say dare. High best can, online lay lay ganga, lay lay yashi dare, woody pippy, ding we go tiny and mess on your gunny to sing. Yamanang and tea, they sound bo. You sound glossy, mabe, tie it up wega. Yamanang and drama yoki, chop your pansy and get up pity, so be. The dinner, she lay boy, my bios so dog it ava. A coolo, pansy nine be. A moon is sunray needed online lay lay kaiwin liu gule, Lilan Pansy Nangevare, dear candida ma, the young Singapore Nang and Dari, Pawin Jangule, Piosu Dabare, Dabi, dear candida, Bandi Dega, Widi, Ancham Yidi Gari, a Pawin, Bangwe, Tantiang Azet, Jolla, Dambushi, and Wina Pisidi Gule, Taman, Tainsi Nangere Lule, 2 years ago, Piosu Gavare. A column yo, online lay lay kind of patanitu, Nasacha Ugule. Power and toke be, Lilan Pansy need a lule suvare, dear pine to mabe, the nang and longa, nea connasen and yama, the bianese sege be, bang with tan yang aze jogo, tamman, thanks see nanget a lule suvare. A column you thanks see get and weedy ha, online lay lay kind windiga, time be duri cigani, nimios on it, lay lay piao utara pillow, a lane kayana be duri tango sese be. Pian pe me lo le, tren sa shin len bwe ma thauk pyan twa ke ba de. Online le le kai ni long ga sa wai ni, lu gon ku mu de pa win ya zwe kai ni a mya pya shi ni de. Kyin pi ne shwe kok ko myo tin ne sat sat ni de. Online le le kai go thai bet ga akhu ye pai ma be phan mi ga da phit ba de. Thai ne ma a phan si de mya ni de twe. Akhu ngwe je de go myanmar pi go po bi nia shwe thauk pho lout daw me saung myo ma phan mi ga da le phit ba de. Yamanang and Becca, Shikoko Mugandi, online lay lay gine, Yazwemu looked at Niari Maro. Midazu went to U Yausa Kayade, Nezagam, Yamalo the Mada Uga. Akulu Yausa Kayadurigu, Pian Yetopo, Matan and Gere Jaune, Eddie Niyama, Nejasan Teddy, Lunjo Yutare Twele, Eddie Luri, Trapielo, Maya Bulo, Viego, Piovare.
ก็เจอรู้ดีอยู่ลงมาว่าสิว่าแล้วกูก็อยู่ตรงมาตัวเนี่ยต้องปัดตะไตตะไตงัวไอ้อารมณ์กูยังมาอย่างปัดตะไตงัวเรามาตัดตัวเนี่ยเนาะตะไตไม่ปีนน่ะมาตะไตงัวตัวตาวน่ะไม่ปีนน่ะตะไตปีนน่ะมันไม่รู้กูอะไรก็ปิเจไปในนี้เลยเยอะกว่าดีไอ้ตาวยังจะชอบมากจริงๆสุดๆอ่ะปิเจก็ชอบนะปิเจแล้วกูอ่ะไปมันบ่มันเลยกูอ่ะถ้าเกิดใครดีอ่ะอย่าอยู่สิดิปิเจก็เรามันคือกูชื่อกูก็ ကျွန်တော်ဒီတောင်ရင်ကန်နာတခြားကပြည်ချက်လုပ်ရုံနဲ့ယူပြီးတော့သူကတိုက်တာရှောက်ဝင်းကြီးရှောက်တယ်ရှောက်ပြီးတော့အဲ့ဝင်းကြီးတွေမှာကစားဝိုင်းနိုင်ငံသားတွေရောတရုတ်တွေရောမြန်မာတွေရောပြည်တွေအကုန်လုံးအဲ့မှာရှိတာပေါ့လူပေါင်းစုံပေါ့တပြီလို့သူတို့ဟိုအဲ့ခေါ်ပြီးတော့လုတ်ခိုင်းတာလေလူတွေပါရင်းညာတွေကြတော့လေပြင်ပြီးထွက်လို့မရဘူးသူကလူတွေအထက်ထက်ထားပလိုက်
မလာ30ရက်နေ့တုန်းကလည်းမြန်မာနိုင်ငံကရင်ပြည်နယ်မြောက်ရီခရိုင်အတွင်းကကြောက်ခက်ဆိုတဲ့ဒီကေဘီအေဒီမိုကရေစီအကျိုးပြုကရင်တပ်မတော်ထိန်းချုပ်ထားတဲ့နေရာမှာယူဂန္ဒာနိုင်ငံသားအယောက်
23တောင်ဝင်ရှိသူတွေနဲ့ထိုင်းအာဏာပိုင်နေထံကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ရှင်အခုတော့မြန်မာစစ်တပ်ကိုလေယာဉ်စီဖြတ်တောက်ရေလှုပ်ရှားမှုတွေအကြောင်းဆက်လို့ပါတယ်မြန်မာညှဆန်းတဲ့အဖြစ်တဲ့အီဗီလာစက်ကွန်ရဲ့နေမှာစစ်ကောင်စီတပ်ရဲ့လေဆောင်တိုက်ခိုက်မှုကိုရင်ဆိုင်နေရတဲ့လူတို့အတွက်ဘလတ်မန်နီသွေးစွန်ငွေဖြတ်တောက်ရေးအဖွဲ့ကဥဆောင်ပြီးစက်ကူလေယာဉ်တပိတ် မြန်မာပြည်ကလေဆောင်တိုက်ခိုက်မှုတွေရပ်တန့်စေဖို့အတွက်ရေးပါတဲ့ချက်လေးရင်စီမြန်မာစစ်တပ်ကိုမယောင်းချရေးတောင်းဆိုဖို့တရုတ်အပါအဝင်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကအေဘီလာဇန်းတို့ကလည်းတညင်ညွတ်ထဲဆုံးဖြတ်ခဲ့ကြပါတယ်အခုလိုလူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်နဲ့အတူလှုပ်ရှားမှုတွေကလက်တွေမှာဘလို့အကျိုးကျေးဇူးရှိလာနိုင်ပါသလဲကိုငိမ့်ချင်းအေကစူးစီးတင်ပြထားပါတယ်ရှင်
ကုလသမဂ္ဂရဲ့မှတ်တမ်းတွေအရဆိုရင်ပြီးခဲ့တဲ့2023ခုနှစ်ဟာလူရာကျော်သေဆုံးခဲ့ရတဲ့ဗစီကြီးလေကြောင်းတိုက်ခိုက်ခံမှုအပါအဝင်မြန်မာနိုင်ငံမှာလေကြောင်းတိုက်ခိုက်မှုတွေအဆိုးအဆုံးကြုံတွေ့ခဲ့ရတဲ့နှစ်ဖြစ်ပါတယ်။ဒီဘက်2024ခုနှစ်ထဲတည်းလဲအနာသိစစ်တပ်ဟာနေမျိုးတွေလက်လွတ်ဆုံးရှုံးရတာတွေများလာတဲ့အတူလေကြောင်းတိုက်ခိုက်မှုတွေတိုးလှုပ်လာတယ်လို့နိုင်ငံတကာကကြွမ်းကျင်သူတွေကထောက်ပြကြပါတယ်။ပြီးခဲ့တဲ့5လအတွင်းရက်သားတွေကိုတိုက်ခိုက်မှုတွေစစ်စစ်တပ်တိုးလာတာကိုတွေ့ရတာရတပ်ပြမှတ်တွေကိုလေချောင်းကတက်ခတ်မှုက5ဆတိုးလာကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကမတ်လတုန်းကဂျနီဗာလူ့အခွင့်အရေးကောင်စီကိုတင်ပြပြီးနိုင်ငံတကာအနေနဲ့စစ်ကောင်စီကိုပုံမပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့တောင်းဆိုခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာကုလသမဂ္ဂလူ့အခွင့်အရေးကောင်စီကအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုဂျက်လီယင်စီတင်ပို့ရောင်းချလွှဲပြောင်းတာမျိုးမလုပ်ကြဘို့မဲမခွဲပဲနဲ့နိုင်ငံအားလုံးကသဘောတူဆုံးဖြတ်ခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်စာသားတွေမှာစစ်စစ်ခဲ့တာတချို့ရှိပေမဲ့ဒီလိုဆုံးဖြတ်လာနိုင်တာကတိုးတက်မှုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါတယ
်ဆုံးဖြတ်ချက်မှာပါတဲ့ဥစ္စာတွေကြည့်ရင်တော့မဲမခွဲပဲနဲ့အတီးပြုတ်လိုက်ပြီဆိုရရပေါ့နော်တော်တော်များများဟိုပေါ့နော်ဟို filter လောက်လာလို့ပြောအောင်ပေါ့နော်ဟိုအရန်ပြင်းတဲ့ဥစ္စာတွေတဖြည်းနဲ့ short လာလို့ပြောအောင်ပေါ့အဲ့ဒီ short လာတဲ့အထဲမှာကျွန်တော်တို့အမြဲတမ်းတောင်းဆိုနေတဲ့ဒီ arms embargo ကိစ္စတွေဒီလိုမျိုးပေါ့နော် leniency တင်သွင်းတဲ့အဲကိစ္စတွေနဲ့ပတ်သက်တဲ့ elements တွေပေါ့နော်ကျွန်တော်တို့လိုလားတဲ့ language အတိုင်းတော့မဟုတ်တော့မဟုတ်ပါဒါပေမဲ့လည်းဒီလိုမျိုး elements တွေပါလာတဲ့ဥစ္စာကဒါဟိုဒါတိုးတက်မှုလို့ဟိုကျွန်တော်မြင်နေအဲ့ဒါအရန်ကောင်းတယ်
ဧပြီလ၄ရက်နေ့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဂျက်လီယင်စီထောင်လိုင်းရေးသုံးပစ္စည်းနဲ့နည်းပညာစစ်ဖက်အရက်ဖက်နှစ်ခုလုံးသုံးနိုင်တဲ့ပစ္စည်းတွေနဲ့လူအသက်ကိုထိခိုက်နိုင်မှုနည်းတဲ့လက်နက်ပစ္စည်းတွေအပါအဝင်ပစ္စည်းကရိယာနဲ့နည်းပညာတွေကိုလူ့ခွင့်ရေးချိုးဖောက်ရမှာအသုံးပြုနိုင်မှုရှိတယ်လို့ယုံကြည်နိုင်လောက်တဲ့အကြောင်းရှိရင်တဆိုင်ရာအဖွဲ့ဝင်နိုင်ငံတွေရဲ့လှုပ်ထုံလုံမှုတွေပြည်ပဆိုင်ရာစံနှုန်းတွေနဲ့အညီစစ်ကောင်စီကိုတင်ပို့ရောင်းချလွှဲပြောင်းတာတွေပိတ်ပင်ဖို့ပါဝင်တာပါဒီလိုလူခွင့်ကောင်စီမှာဆုံးဖြတ်လာနိုင်တာကလူမျိုးရေးကောင်စီမှာလည်းကိုးကားလို့ရနိုင်တဲ့ဆုံးဖြတ်ချက်အဆိုဖြစ်လို့အကျိုးရှိတယ်လို့ဦးကျော်မိုးထွန်းကသုံးသပ်ပါတယ
်လူခွင့်ရေးကောင်စီမှာပါတဲ့ element တွေရတော့ဗောနော်ဘယ်လိုပဲဖြစ်ဖြစ်ဒီ New York ဘက်ဘက်မှာရှိတဲ့ mechanism တွေဗောနော်ဒီမှာ General Assembly ရှိတယ်အဲနောက်ပြီးတော့လူမျိုးရေးကောင်စီရှိတယ်ဗောနော်အဲ့ဒီအတွက်ကိုးကားလို့ရနိုင်တဲ့ဘောနောဆုံးဖြတ်ချက်အစိုးတခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကတော့တိုးတက်မှုတခုအဖြစ်မြင်တယ်ဒါကိုကျွန်တော်တို့ကောင်းကောင်းပေါ့နော်အသုံးပြုသွားဖို့လိုမယ်နိုင်ငံနေအနေနဲ့လည်းပေါ့နော်ဒီမှာပါတဲ့အချက်လက်တွေကိုတတ်နိုင်လို့များဒီထက်ပိုပိုပြီးတော့အားကောင်းအောင်ကျွန်တော်တို့ဆက်လက်ဆောင်ရွက်သွားဖို့လိုမယ်ပေါ့နော
်တစ်ဖက်မှာလည်းလူခွေးကောင်စီရဲ့ဆုံးဖြတ်ချက်တွေကနိုင်ငံတွေအနေနဲ့ဥပဒေအရမဖြစ်မနေလိုက်နာရမှာမျိုးမရှိတဲ့အချက်ကထောက်ပြစရာဖြစ်နေတာပါဒါပေမဲ့ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးအရာ၊ကျွမ်းပိုင်းအရာလိုက်နာရမှာဖြစ်တဲ့အပြင်ရှေ့လာမဲ့ကုလသမဂ္ဂရန်နေရာတွေမှာကိုးကားလို့ရမှာဖြစ်လို့အကောင့်ထဲပုံမဲ့နိုင်ငံတွေကတိတိကျကျပေါ်ဆောင်သွားလို့ရမယ်လို့ဦးကျော်မိုးထွန်းကရှင်းပြပါတယ်။မြမအရေးတက်ချွတ်လှုပ်ရှားသူတွေနိုင်ငံတကာကြမ်းကျင်သူတွေနဲ့ဂျာကာလာမြို့သားညွေအစိုးရ NUG တို့ကတော့အလားတူလက်နက်နဲ့လေယာဉ်စီပိတ်ပင်ရေးဆုံးဖြတ်ချက်မျိုးကိုကုလသမဂ္ဂလူမျိုးရေးကောင်စီမှပါအရေးယူဆုံးဖြတ်နိုင်ဖို့တောင်းဆိုနေကြပါတယ်။လူခွေကောင်စီဆုံးဖြတ်ချက်ချပြပြခြင်းမှာပဲသွေးစွန်ငွေဖြတ်တော်ရေးအဖွဲ့နဲ့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့တို့ပူးပေါင်းပြီးလဲနိုင်ငံတကာအစိုးရတွေနဲ့လီယန်စီပို့ဆောင်ရောင်းချမှုတွေမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေကိုစေုပ်စုကိုလီယန်စီတင်ပို့တာတွေရပ်တန့်ရေးစာပို့တောင်းဆိုဖို့ပြည်သူတွေရဲ့လက်မှတ်တွေကိုကောက်ခံနေကြပါတယ်။ဒါ့အပြင်အခုမြန်မာနှစ်သက်ကူအချိန်ခါမှာလဲသွေးစွန်ငွေအဖွဲ့ကဥဆောင်နှိုးဆော်ပြီးစက္ကူလီယန်တွေပေါ်မှာလီယန်စီပိတ်ဆို့ရေးတောင်းဆိုချက်အပါအဝင်စုတောင်းစာတွေရေးကလေထဲလွှတ်တင်တာလူမှုကွန်ရက်တွေပေါ်မှာဓာတ်ပုံတွေမျှဝေတာလှုပ်ဆော်တာတွေလှုပ်ရှားကြပါတယ်။ဒါကစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်လူအစုလိုက်အပြုံလိုက်တတ်ခံခဲ့ရတာကိုမမေ့ကြဖို့နဲ့စစ်တပ်ကိုလေရင်စီတင်ပို့ရောင်းချနေတာကိုနိုင်ငံတကာအနေနဲ့ချက်ချင်းပိတ်ဆို့ရေးယူဖို့ရည်ရွယ်တယ်လို့ဥဆောင်လှုပ်ရှားတဲ့သွေးစွန်ငွေအဖွဲ့ကသူတို့ရဲ့လူမှုကွန်ရက်မှာထုတ်ပြန်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလအနာသိမ့်ညင်ကစပြီး2023ခုနှစ်ဒီဇင်ဘာလအကုန်ထိစစ်ကောင်စီကလေကြောင်းတိုက်ခတ်မှုပေါင်း 1650ကျော်ပြစ်လုခဲ့ပြီးလူပေါင်း1000နီးပါးတေဆုံးကလူ900ကျော်ဒဏ်ရာရရှိခဲ့ကြောင်း2019ခုနှစ်ကတည်းကမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေကိုလိလမှတ်တမ်းတင်နေတဲ့ညာလင်းသစ်သုတေသနအဖွဲ့ရဲ့အချက်လက်တွေမှာဖော်ပြပါတယ်။အနာသိစက်တက်ဘက်ကတော့ကုလသမဂ္ဂလူခွေကောင်စီကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာလူခွေချိုးဖောက်မှုတွေဟာအခြေမြင့်မရှိတစ်ဖက်သက်ဆွဆွဲချက်တွေဆိုပြီးစစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံသားရေးဝန်ကြီးဌာနကတဆင့်ဧပြီလ10ရက်နေ့ရက်စွဲနဲ့တုံ့ပြန်ထားပါတယ်ခင်ဗျာ
။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးလိုပါတယ်ရှင်။အမေရိကန်ပြည်အစုမှာဆောက်လုပ်ရေးလုပ်သားတွေလိုအပ်နေတယ်လို့ဆောက်လုပ်ရေးလုပ်ငန်းအဖွဲ့တစ်ခုကပြောပါတယ်။မကြသေးခင်လတွေတဲ့အမေရိကန်ကိုအလုံးရင်နဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေအနေနဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာဝင်ရောက်လုပ်ကင်နိုင်တယ်လို့အချို့မြန်မာယူအကူအညီပေးရေးအဖွဲ့တွေကပြောပေမဲ့တချို့ကတော့ဒါကိုလက်မခံပါဘူး။ VOA သတင်းတောက် Jody Rocky နယူးယောက်မြို့ကနေသတင်းပေးပို့ထားပါတယ်။မမျှသတင်းအောင်ပြောပြပေးပါမယ်ရှင်။
ညောင်မျိုးအကျိုးမြတ်မြူအကူအညီပေးအဖွဲ့လာကိုမဲနာစတီတန်အိုင်လန်အလုတ်ကင်ရှာဖွေပေးစင်တာမှာရွှေ့ပြောင်းဝင်ရောက်လာသူတွေကိုအလုတ်ကင်ရှာဖွေအတွက်သင်တန်းပေးနေပါတယ်။အမေရိကန်ကိုပြောင်းရွှေ့ဝင်ရောက်လာတဲ့အသက်20အရွယ်အီကွေဒေါ်နိုင်ငံသူမယ်ရီလင်းဗာလီမာကဆောက်လီလုပ်ငန်းခွင်ဘီကင်းသင်တန်းအတွက်အချိန်တော်ကြာစောင့်ခဲ့ပြီးမှသင်တန်းတက်ဖို့ရွေးချယ်ခံရပါတယ်။ညောင်မျိုးစီးမင်းတွေအရသင်တန်းတွေတက်ဖို့လိုပါတယ်။ဒီနန်ခုကိုပုံမှန်ဒေါ်လာ600ကနေ1000ကျားရှိပေမဲ့သူတို့ကိုတော့စပိန်ဘာသာစကားနဲ့အခကြေးငွေမယူဘဲသင်ပေးတယ်လို့လာကော်မင်နာအလုပ်ကန်ရှာဖွေစင်တာပြောပါတယ
် dándome una oportunidad ကျွန်မအတွက်အခွင့်အလမ်းတွေဒီတန်းကရတာပါသင်တန်းပြီးရင်ဆောက်လုပ်ရေးလုပ်ငန်းမှာလုပ်ပါမယ်
2024ခုနှစ်အတွင်းဆောက်လုပ်ရေးလုပ်ငန်းတွေအတွက်အလုပ်သမားတသန်းကျော်ခေါ်ဖို့ရှိတယ်လို့ဆောက်လုပ်ရေးနဲ့ contractor ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကပြောပါတယ်ဒါဟာလိုအပ်ချက်ပြည့်မီဖို့နှစ်စဉ်အလုပ်သမား2သိန်းကနေ3သိန်းလောက်ပုံမှန်ခေါ်တာထက်ပိုတိုးခေါ်တာဖြစ်ပါတယ
်ကယောဂါကြောင့်တချို့ကအလုပ်ကစောစောအငြင်းစားယူကြတယ်ဆောက်လုပ်ရေးလုပ်ငန်းတွေမှာအစားထိုးဖို့ငယ်ရတဲ့လူတွေအလုံးလောက်မရှိဘူး
ဒီနေရာမှာရွှေပြောင်းအခြေချတွေအစားထိုးအသုံးပြုနိုင်တယ်လို့ကုညီပေးအဖွဲ့ကပြောပါတယ
်ကျမတို့သင်တန်းသားတွေကအလုပ်လုပ်ဖို့စိုင်းပြင်းနေကြပါပြီသူတို့အတွက်ပိုကောင်းတဲ့အနေအထားရဖို့သူတို့ကအလုပ်လုပ်ချင်နေကြပါပြီ
ရွှေပြောင်းအခြေချအလုပ်ကင်လိုအပ်ချက်များလာတာနဲ့အတူသူတို့အတွက်အခကြေးငွေမီယူသင်တန်းတွေပေးဖို့ကအစိုးရပံ့ပိုးမှုနဲ့ပြည်내ရန်မုံငွေလိုတယ်လို့စင်တာတာဝန်ရှိသူတွေကပြောပါတယ
်။နှစ်ဦးနှစ်ဖက်အကျိုးရှိတာဖြစ်တဲ့အတွက်နိုင်ငံတော်အဆင့်ယင်းနှီးမြှုပ်နှံမှုလိုတယ်လို့မြင်ပါတယ်။လူတွေအလုပ်ရရင်သူတို့တခြားလိုအပ်တဲ့ပြဿနာတွေကိုဖြေရှင်းပြီးသားလည်းဖြစ်ပါတယ်
ဒါပေမဲ့တချို့နိုင်ငံရေးသမားတွေကတော့အစ်စ်ရောက်လာတဲ့ရွှေပြောင်းတွေအတွက်အခွန်ထမ်းပြည်သူတွေရဲ့ငွေကြေးတွေကိုသုံးစွဲတာမတရားဘူးလို့ရှုမြင်ပါတယ
်။အခုမှရောက်လာတဲ့သူတွေအလုပ်လုပ်ခြင်းနဲ့ဆိုတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့တခြားအလုပ်လုပ်နေတဲ့အမေရိကန်နိုင်ငံသားတွေလည်းအများကြီးရှိပါတယ်
။ညိုမျိုးတော်ဝန် Eric Adams ကတော့ရွှေပြောင်းတွေနဲ့နိုင်ငံရေးခေါ်လုံခွင့်တောင်းတဲ့သူတွေရဲ့အကျပ်အတဲကိုကူညီဖြည့်ရှင်ဖို့2025ဇွန်လအထိဒေါ်လာ12ဘီလီယံကျော်သုံးစွဲဖို့အသင့်ရှိတယ်လို့ပြောပါတယ
်။လွန်ခဲ့တဲ့တစ်နှစ်ခွဲကျော်လောက်ကကျွန်တော်တို့ပထမဆုံးတောင်းဆိုတုန်းကနယူးယောက်မှာရွှေပြောင်းအခြေချတွေကိုနေရာချထားရေးကူညီဖို့လိုတဲ့ပမာဏခန့်မှန်းချက်အမေရိကန်ဒေါ်လာ1ဘီလီယံခွဲလောက်ရှိမယ်။အခုဆိုတစ်နှစ်ခွဲအတွင်းဒေါ်လာ10ဘီလီယံ12ဘီလီယံလောက်လိုမယ်လို့ခန့်မှန်းတယ်ဆိုတော့ရွှေပြောင်းတယောက်အတွက်တစ်နှစ်ကိုဒေါ်လာ 13,300 ကုန်ကြသလိုဖြစ်နေပါတယ်
။ဒါပေမဲ့ရွှေပြောင်းအခြေချတွေအတွက်ယင်းနှီးမြှုပ်နှံမှုကအမေရိကန်အတွက်အနာဂတ်ယင်းနှီးမြှုပ်နှံမှုဖြစ်တယ်လို့ကြွမ်းကျင်သူတွေကထောက်ပြတာပါ
။နိုင်ငံတော်မှာကျွေးမီတွေရှိနေတယ်ပြီးတော့နိုင်ငံထဲမှာလုံသားအင်အားလည်းရှိနေတယ်ဆိုရင်ဒီလုံသားရင်အားကိုဘလို့အကျိုးရှိရှိအသုံးချမလဲဆိုတာစပြီးစဉ်းစားဖို့လိုပါတယ
်ရွှေပြောင်းဝင်ရောက်လာသူတွေနေရာတစ်ခုမှာအခြေချဖို့အတွက်ကနဦးကုန်ကြစီမြင်ပါတယ်ဆိုပေမဲ့ရေရှည်လူမွေနဲ့စီးပွားရေးအကျိုးမြတ်ကအစောပိုင်းယင်းနှီးမြှုပ်နှံမှုထဲပို့ပြီးတော့တာတယ်ဆိုတာကျွမ်းကျင်သူတွေကထောက်ပြပြောဆိုကြပါတယ်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကပုဂ္ဂလိကအထက်တန်းကြောင့်တစ်ခုမှာတော့ယူကရိန်းနဲ့အာဖဂန်နစ္စတန်နိုင်ငံတွေကလာတဲ့ဒုက္ခသည်ကျောင်းသူကျောင်းသား၃ယောက်အတွက်ပညာသင်စုထောက်ပံ့ပေးထားပါတယ်။ဒီကျောင်းကိုတည်ထောင်သူဆ ्याम မတယောက်ကသူ့အိမ်မှာပါကျောင်းသူကျောင်းသားတွေကိုနေထိုင်ခွင့်ပေးထားတာပါ။ VOA သတင်းတောက်ဂျီနီယာဒူးလို့ပေးပို့တဲ့သတင်းလွှာကိုမိုက်ဤတန့်စင်တင်ဆက်ထားပါတယ်ရှင်။
ယူကရိန်းအထက်တန်းကျောင်းသူအီဗာချာကာဆိုဗာရှကယ်ရာကကီးဖ်မြို့တော်မှာကျောင်းတက်နေရင်း2022ခုနှစ်မှာရုရှားရဲ့ကြီးကြပ်စစ်ကြောင့်ထွက်ပြေးလာခဲ့ရပါတယ်။
I would never think that I would really experience war.
ဘုန်းကြီးခံရတာတွေနဲ့စစ်ပွဲကိုကိုယ်တိုင်ကြုံရမယ်လို့တခါမှမတွေးခဲ့မိပါဘူး
။သူရဲ့မိသားစုတွေကအမျိုးသားတွေကစစ်မှုထမ်းဖို့ယူကရိန်းနိုင်ငံထဲမှာနေရခဲ့ရပြီးတော့ဂျန်နစ်ဆွေမျိုးတွေနဲ့အတူတူကပိုလန်နိုင်ငံစီကိုထွက်ပြေးခဲ့ပါတယ်။အဲဒီနောက်အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့က High Bluff Academy ပုဂ္ဂလိကအထက်တန်းကျောင်းစီကိုဆက်သွယ်ခဲ့ရကနေပညာသင်ဆုအပြည့်အဝရရှိခဲ့ပါသည
် After all this inhumane things
လူသားမဆန်တဲ့လုပ်ရက်တွေနဲ့ကြုံခဲ့ရပြီးတဲ့နောက်ဒီကသူတွေကတမိကိုနှွေးထွေးပြီးကြီးကြီးနားနားလက်ခံပေးတာကိုအမြဲတမ်းမှတ်မိနေမှာပါပိုကောင်းတဲ့အရာတွေဖြစ်လာနိုင်သေးတယ်ဆိုတာကိုစိတ်ထဲမှာအမြဲခံယူထားမှာပါ
ဒီကျောင်းသူယူကရိန်းကနေအမေရိကန်ပြည်အောင်စုကိုလာနိုင်ဖို့အတွက်ကျောင်းတည်ထောင်သူဆီယာမဂျယ်ဒူတို့ကလေးလက်မှတ်ဝယ်ဖို့စီးပါပို့ပေးခဲ့ပါတယ
် I've always wanted to help you know there's so many people in need it's where do you start
အမေရိကန်ကူညီပေးခြင်းခဲ့တာပါအခုကြီးလိုအပ်တဲ့သူတွေကအများကြီးပဲဆိုတော့ဘယ်ကစရမှန်းတော့မသိပါဘူးကျမကအမေရိကန်ပရဟိတအဖွဲ့တွေကိုလှူဖြစ်ပါတယ်ဒါပေမဲ့အဖွဲ့အစည်းတစ်ခုအတွက်ပတ်ဆက်မဲ့ပေးလှူလိုက်ရတာကတင်ဝီရီကိုဘယ်ကိုရောက်သွားမှမသိတော့ပီတိဖြစ်ရတဲ့ပုံစံလည်းမတူပါဘူးကိုလူလိုက်တဲ့ငွေကိုရရတဲ့သူနဲ့လည်းချိတ်ဆက်မှုမရှိပါဘူးဒါကြောင့်အခုလိုအကြောင်းသားအကြောင်းသူတွေကိုကူညီရတာကကျမအတွက်ပိုပြီးတော့ပီတိဖြစ်စေပါတယ်ရှင
်ဒီကျောင်းကစာသင်သားအားလုံးရဲ့သုံးပုံတစ်ပုံကနိုင်ငံတကာကလာကြတဲ့အကြောင်းသူအကြောင်းသားတွေဖြစ်ကြပါသည်မိုဟာမက်မိုဟာမဒီနဲ့အကီလာမိုဟာမဒီတို့မောင်နှမတို့ကတော့2022ခုနှစ်တာလီဘန်တွေအာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်လိုက်ပြီးတဲ့နောက်ပါကစ္စတန်နိုင်ငံစီကိုထွက်ပြေးခဲ့ပါသည်။သူတို့အတွေ့ပြည်ဝင်ခွင့်ကျောင်းသားဗီဇာရအောင်လို့လေဆီယာမဂျယ်ဒူတို့ကကူညီပေးခဲ့ပြီးတော့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဒီကျောင်းစီကိုအရောက်ခေါ်လာနိုင်ခဲ့ပါသည်
။ For me Jill is just I feel like more than a mother.
သမီးတို့တော့ Jill ကအမေတယောက်ထက်တောင်ပိုပါတယ်ရှင်။သမီးတို့မောင်နှမတွေပုံမှန်သူအများကြီးကောင်းတယ်။သူမရှိရင်တော့သမီးတို့လမ်းပြောင်းနေခဲ့ရတာပါ။သူမရှိရင်တော့သမီးတို့လည်းဒီမှာအခုလိုမျိုးဆက်ပြီးတော့ရှိနေနိုင်မှာမဟုတ်ပါဘူး
။သူတို့မောင်နှမကြောင်းတက်ရင်းနဲ့နေထိုင်မှုလက်ခံပေးထားမယ့်အမေရိကန်မိသားစုရှာရတာခက်ခဲခဲ့တာကြောင့်ဆီယာမဂျယ်ဒူတို့ကပဲသူ့အိမ်မှာခေါ်ထားလိုက်ပါတယ်။ဒီကျောင်းသူကျောင်းသား၃ယောက်စလုံးအထက်တန်းပညာဆုံးခန်းတိုင်အောင်လို့တည်ယူနိုင်ဖို့သူကပဲကူညီပေးနေရပါ။ယူကရိန်းကျောင်းသူအီဗာကဈေးကွက်စီးပွားရေးနဲ့ကြော်ညာကဏ္ဍကိုတက္ကသိုလ်မှာစစ်တင်ဖို့စိတ်ဝင်စားပါတယ်။အာဖဂန်ကျောင်းသူအခီလာကဇီဝပေတာကိုစိတ်ဝင်စားပြီးတော့မိုဟာမက်ကတော့လျှက်စစ်အင်ဂျင်နီယာဖြစ်စင်တာပါ
။ I do want to major in computer science and
ကွန်ပျူတာသိပ္ပံနဲ့အင်ဂျင်နီယာဘိုင်းမှာအဓိကထားပြီးတော့သင်ယူခြင်းပါတယ်။အာဖဂန်နစ္စတန်မှာသင်ယူခဲ့တဲ့ပညာကိုအခြေခံပြီးတော့အထူးသဖြင့်သင်ချာနဲ့အင်္ဂလိပ်စာပို့တော်အောင်သင်ယူခြင်းပါတယ်။
ဆီယာမဂျယ်ဒူတို့ကအာဖဂန်နစ္စတန်နိုင်ငံတွင်းကအမျိုးသမီးငယ်တွေမင်းကလေးငယ်တွေပညာဆက်ပြီးတော့သင်ယူနိုင်ပြီးတော့အွန်လိုင်းကနေတဆင့် High Bluff Academy ကျောင်းကပေးတဲ့အထက်တန်းအောင်လက်မှတ်ဒီပလိုမာတွေရနိုင်ဖို့အတွက်လေသင်တန်းတစ်ခုကိုပူးပေါင်းပြီးတော့ဖွင့်လှစ်ထားပါတယ်။အဲဒီကနေတဆင့်မှမင်းကလေးငယ်တွေအဆင့်မြင့်ပညာသင်ကြားခွင့်ပိတ်ပင်ထားတဲ့အာဖဂန်နစ္စတန်နိုင်ငံတွေကကျောင်းသူတွေလေပြည်ပမှာတက္ကသိုလ်ပညာဆက်ပြီးတော့သင်ယူနိုင်ဖို့သူကအကူအညီပေးသွားအောင်မှာဖြစ်ပါတယ်ရှင်။
ဥရရာတီပြောင်းလဲမှုပြဿနာတိုက်ဖြတ်ရေးအတွက်သိပ္ပံပညာရှင်တွေစဉ်းစားတဲ့နည်းလမ်းတွေထဲမှာသဘာဝပတ်ဝန်းကျင်ထဲကကာဗွန်နေကိုဖမ်းယူဖယ်ရှားတဲ့နည်းလမ်းလည်းပါဝင်ပါတယ်။ Los Angeles မြို့ကနည်းပညာကုမ္ပဏီတစ်ခုကတော့သမုတ်တရားထဲကကာဗွန်ဒိုင်အောက်ဆိုက်တွေကိုဖယ်ရှားဖို့ကြိုးစားနေပါတယ်။ VOA သတင်းတောက်ဂျီနီယာဒူလော့ပေးပို့တဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။ Capital Company ရဲ့Los Angeles စိတ်ကမ်းကဒီစမ်းသပ်စီမံကိန်းဟာသမုတ်တရားထဲမှာပျော်ဝင်နေတဲ့ကာဗွန်တန်ချိန်ပေါင်း100လောက်ကိုနှစ်စဉ်ဖယ်ရှားပေးနိုင်ပါတယ်။ဒီကုမ္ပဏီရဲ့အမှုဆောင်အရာရှိက Steve Oldham ပါ
။ The ocean's huge, covers 70% of the surface of the planet.
သမုတ်တရားကတိတ်ကျယ်ဝန်းပါတယ်။ကမ္ဘာမျက်နှာပြင်ရဲ့80ရာခိုင်နှုန်းကိုဖုံးလွှမ်းထားတာပါ။ကမ္ဘာလေထုထဲကကာဗွန်နဲ့အောက်ဆိုက်တွေကိုသမုတ်တရားကနေတဆင့်ဖယ်ရှားဖို့လုပ်နိုင်တယ်ဆိုတာကိုကျွန်တော်တို့ပြနိုင်ရင်ဒါဟာအတော်အသုံးဝင်မှာပါ
။သမုတ်တရားတွေဟာကမ္ဘာလေထုထဲကကာဗွန်ဒိုင်အောက်ဆိုက်ရဲ့၃ပုံပုံတစ်ပုံကိုစုပ်ယူထားပြီးဖြစ်တယ်လို့ Capital Company ပူးတွဲတည်ထောင်သူ California နည်းပညာတက္ကသိုလ်ကသုတေသနပညာရှင် Harry Edwater ကပြောပါတယ်
။ If we can undo that ocean acidification by decarbonizing
ocean water, သမုတ်တရားတွေကရေကို acid တက်ပြန်ပြီးကျွယ်ဝအောင်ကာဗွန်ကိုဖယ်ထုတ်ပေးတဲ့နည်းကိုသုံးနိုင်မယ်ဆိုရင်သမုတ်တရားရေမျက်နှာပြင်ဟာ နောက်ထပ်ကာဗွန်ဒိုင်အောက်ဆိုက်တွေကိုထိထိရောက်ရောက်ပြန်ပြီးဆုပ်ယူပေးနိုင်မှာပ
ါ Capture Company ဟာဒီနည်းအတွက်ပြည့်စုံတဲ့စားငံကြီးကိုပဲတောင်းတာပါ Capture Company ရဲ့ Los Angeles စီမံကိန်းကရတဲ့ရလက်ပေါ်မှာမူတည်ပြီးနှုံးဝေးမှာပြောင်းပြီးဖွင့်ထားတဲ့စက်ရုံကတော့တစ်နှစ်ကိုကာဗွန်တန်ချိန်ပေါင်း1000လောက်ကိုဖမ်းပေးနိုင်ပါတယ်ဒါပေမဲ့ဥရရာသီပြောင်းလဲမှုရေရှည်နှိမ့်ခွေလာစေဖို့အတွက်ဆိုရင်တော့သမုဒ္ဒရာထက်ကကာဗွန်တန်ချိန်ပေါင်းဘီလီယံနဲ့ချီပြီးဖယ်ရှားပစ်ဖို့လိုအပ်တယ်လို့အက်ဘော်တာကရောအိုသမ်ကပါပြောပါတယ်
Nowadays as we use fossil fuels and we emit CO2 into the atmosphere
ကိမလောင်စာစီသုံးပြီးလေထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေထုတ်ထွက်တာဟာတစ်နှစ်တစ်နှစ်ကိုကာဗွန်ဒိုင်အောက်ဆိုက်40ဂီဂါတန်ရှိနေပါတယ်ဒါဟာကာဗွန်ထုတ်လုပ်မှုဘီလီယံတန်ချိန်40ရှိပြီးဒီနည်းနဲ့လေထုထဲမှာကာဗွန်ဒိုင်အောက်ဆိုက်တွေတိုးလာတဲ့အတွေ့ဒါကိုပြန်လျော့ချသွားအောင်လုပ်ရမှာပါဒီပမာဏကကြီးပါတယ်ဒါကြောင့်ကျွန်တော်တို့ကပမာဏကြီးသက်သက်ကြီးအောင်စုပ်ယူနိုင်မဲ့စက်တွေကိုတီထွင်ရပါတယ်ဒါဟာကျွန်တော်တို့ capture ရဲ့အဓိကရည်မှန်းချက်ဖြစ်ပါတယ်
သူတို့အတွက်ကာဗွန်ကိုဖယ်ရှားဖို့လုပ်ရတဲ့ဤပညာဆိုင်ရာအကြီးမားဆုံးစိန်ခေါ်မှုကတော့ဥရရာသည်ပြောင်းလဲနေတဲ့နှုံးကိုမှီအောင်လိုက်ပြီးလောက်ရတာပဲဖြစ်တယ်လို့ Capture အမှုဆောင်အရာရှိတွေကပြောပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရဲ့2024ခုနှစ် AB လ18ရက်ခြားသာပြင်းနေမနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ24.50MHz တိကျကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာ Gen Z အကစားစီစဉ်တို့ကိုမကြာခင်မှာနားဆင်ချက်ရပါမယ်။အခုအရင်ဆုံးတော့ editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ပြပေးပါမယ်ရှင်။အီရန်ရဲ့တိုက်ခိုက်မှုကိုအစ္စရေးလက်တုံပြန်မာကိုနိုင်ငံတကာကစိုးရိမ်တကြီးစောင့်ကြည့်နေကြပါတယ်။အစ္စရေးကတော့တိုက်ခိုက်ဖို့ဆုံးဖြတ်ထားပြီးဆိုပေမဲ့ဘယ်ချိန်ဘယ်အတိုင်းတာထိတိုက်ခိုက်မလဲဆိုတာကိုတော့မပြောသေးပါဘူး။ဒီပြိပခကျေပြန့်လာနိုင်ခြင်းနဲ့နောက်ဆက်တွဲဂရက်တင်နဲ့ပတ်သက်လို့ဒီသတင်းပတ် editor နဲ့ဆွေးနွေးကန်အစီအစဉ်မှာဥကျော်စံတာကိုမမျှသိအောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါနော
်ဒီအီရန်ကနေပြီးတော့အစ္စရေးကို drone နေနဲ့ဒီလက်တလုံးမှာပဲတိုက်ခိုက်လိုက်တဲ့အပေါ်မှာတကဘာလုံးကစိုးရင်တကြီးနဲ့အဆောင်ချနေကြပါတယ်ဒီခြေနေကဘလောက်ထိစိုးရင်ရပါလဲ
စိုးရင်ရပါတယ်တကဘာလုံးကစိုးရင်ရတယ်မှန်ပါတယ်အစကဒီလိုဂါဇာပြည်ပခါကနေပြီးတော့ဒေသရင်းကိုကျေပြန့်လာမယ်ဒီနိုင်ငံထိတဲ့တွေ့လာမှာပေါ့လူတိုင်းကစိုးရင်ကြတာပါဆိုတော့အခုအီရန်ကစပြလိုက်တဲ့အချိန်မှကြတော့လူတွေဖိတ်စိုးရင်တော့ရတယ်အမေရိကန်သမ္မတပဲသူရဲ့အလရဲ့အစီအစဉ်ကိုဖျက်ပြီးတော့ချက်ချင်းပြန်လာပြီးတော့သူရဲ့လူမျိုးရေးအဖွဲ့ဝင်နဲ့တွေ့ရတယ် G7 နဲ့တွေ့တယ်နောက်ပြီးတော့ကုလသမဂ္ဂထွေထွေညီလာခံကလည်းကုလသမဂ္ဂလူမျိုးရေးကောင်စီကလည်းဒီဟာကိုစီဝေးခေါ်ပြီးတော့ဆွေးနွေးတယ်အဲဒီလူမျိုးရေးကောင်စီမှကြတော့အစ္စရေးနဲ့အီရန်သံမတ်တွေကအပြန်အလှန်ပြောကြတာတွေ့ရပါတယ်။တစ်ဖက်လုံးကကုလသမဂ္ဂလူတွေကောင်စီကိုအားမရပါဘူး။အစ္စရေးကလည်းပဲသူတို့ဟာဟိုဘက်ဒီဘက်ကတစ်ဖက်ခွာပြီးတော့ပြောနေဟုတ်တယ်လေ။ဟိုဘက်လူရတယ်ဒီဘက်လူရတယ်ပြောနေကြတာဖြစ်တယ်။အီရန်ကလည်းပဲလူတွေကောင်စီဟာတကယ်ဒီပြဿနာ root cause ကိုမစဉ်းစားဘဲနဲ့ပြောနေခြင်းသာဖြစ်တယ်။တကယ် root cause ကတော့အစ္စရေးအနေနဲ့ပါလက်စတိုင်းတွေကိုgenocide ပေါ်လေလူမျိုးတုံးဖယ်ရှားဖို့လုပ်နေတဲ့ကိစ္စဖြစ်တယ်ဒီကိစ္စကြတော့မပြောဘူးလို့သူကဝေဖန်ကြပါတယ်ကုလသမဂ္ဂအထွေထွေတွင်းမှုကတော့ဒီဟာတင်းမှန်မှုရော့ပါသွားဖို့အချိန်ရှော့ချသွားဖို့ပိုပြီးမကျေပြန့်ဖို့အတွက်ကိုယ်ဝိုင်းဝန်းပြီးတော့လူကုဆာပြောကြပါတယ်ဒါတိတ်ဆိုးရင်တကြီးဖြစ်တယ်ဆိုတာကတော့သိစားပါတယ်အဲတစ်ချိန်တည်းမှာပဲရုရှားကတော့သူ့ရဲ့ frigate ဖြတ်သိမ်းဖို့တင်းကိုအစီလေဘန်ကိုလွှတ်လိုက်တယ်အဲ့ဒီမှာ supersonic missile စီအသံထက်မြန်တဲ့မစ္စိုင်းဒုံးကြီးအများကြီးတင်ပြီးတော့ထုတ်လိုက်တယ်ဆိုတာတွေ့ရပါတယ်အဲ့တော့ယူကရိန်းသမ္မတကလည်းပြောတယ်အခုလို အီရန်ကအစ္စရေးကိုဝင်တိုက်လက်တာဟာအမေရိကန်အနေနဲ့သူရဲ့မဟာဗိတ်တွေကိုတိထက်မကအကူအညီပေးဖို့လက်နက်စည်ရေးအကူအညီပေးဖို့လိုအပ်ပြီးဆိုတော့ wake up call ပဲဒါတလန့်နှုတ်ဆွဲကြဖြစ်တယ်လို့ပြောပါတယ်ဆိုတော့တကဘာလုံးကကိုတော်အေးဒီဒီထားပြီးတော့လှုပ်လာကြတယ်ဆိုတော့တွေးရပါတယ်စိုးရင်ရတွေးရပါတယ်
အရှိအလေပိုင်းပြဿနာပို့ပြီးတော့မကျေပြန့်မှုအားလုံးကဝိုင်းပြီးတော့ဆောင်ရွက်နေရပါဒီချိန်မှာအီရန်ဒီလိုလှုပ်လိုက်တယ်ဆိုတာဒါတမင်ရန်စတယ်လို့ပြောရင်မှန်ပါမလား
အဲ့လိုမမြင်ပါဘူးလူတချို့ကတော့အဲ့လိုပြောကြတယ်ပေါ့လေအီရန်ကတမင်ရန်စတဲ့ပုံစံမျိုးနဲ့ပြောကြပါတယ်တကယ်တမ်းအီရန်ဟာအစ္စရေးကသူရဲ့ကောင်စီဝင်ယုံစီးရဒမတ်စကတ်မှာရှိတဲ့အီရန်ကောင်စီဝင်ယုံကိုအစ္စရေးကတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်လက်တုံးပြောင်းနေတာဖြစ်ပါတယ်။အစ္စရေးတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အိမ်မှာအီရန်ရဲ့စစ်ရာစီကြီးတွေပါဝင်လူတော်တော်များများသေသွားပါတယ်။ဒီဟာကိုအီရန်ကလက်တုံးပြောင်းနေတာဖြစ်ပါတယ်။အဲလိုလက်တုံးပြောင်းတဲ့နေရာမှာလည်းအီရန်ကငါတို့ဟာလူစလောက်ပေါ့လေ proportionately တုံးပြောင်းခဲ့ပြီးဖြစ်တယ်။လူအပ်လို့အဲ့လိုပဲပြောထားတာဖြစ်ပါတယ်ဆိုတော့အဲတချို့ကတော့အီရန်ကတစ်ဖက်သားစပြီးလုပ်တယ်လို့ပြောနေကြတာဆိုတော့ခုနအစ္စရေးကစတဲ့ခဲ့တာနဲ့ကြည့်မယ်ဆိုရင်တော့နနကွယ်လွယ်တယ်လို့ပြောမှာပါလူတော်တော်များများကလည်းပဲသူ့ဘက်ကိုယ်ဘက်ဆိုတာအစကတည်းကွဲနေပြီးသားဒီဘက်ကမှဣဇရဲလူလာတဲ့နိုင်ငံတွေရှိမယ်အီရန်လူလာတဲ့နိုင်ငံရှိမယ်ဆိုတော့ဣဇရဲလူလာတဲ့နိုင်ငံတွေကတော့ဒီလိုပဲပြောကြမယ်လို့ထင်ရပါတယ်အဲ့ဒါအဲ့လိုပြောတာဖြစ်နေပါတယ်နောက်ဒီလိုပြောကြတဲ့ထောက်ထားတစ်ခုကလည်းဘယ်လိုလဲဆိုတော့ဒီအချိန်ဟာဂါဇာကိစ္စမှာအမေရိကန်နဲ့ဣဇရဲနဲ့သဘောကွဲနေကြတယ်အမေရိကန်တားတာကိုမရဘဲနဲ့ဣဇရဲကအတင်းလုပ်နေကြတယ်ရှိတယ်ဆိုတော့ဒီလိုမျိုးနဲ့ကန်တော့သာဖြစ်နေရတဲ့အဖူးအထစ်တွေရှိနေဆက်ဆံရေးမှာဒီအချိန်မှာအစ္စရေးကိုတိုက်ဖို့အခွင့်ကောင်းမယ်လို့အီရန်ကတွေ့ပြီးတိုက်တာဖြစ်လိမ့်မယ်လို့တချို့ကသုံးသပ်ကြတယ်ရှိပါတယ်ဒါကြောင့်အီရန်ကတစ်ဖက်သားတိုက်တယ်လို့ပြောချင်တာဖြစ်ပါတယ်အဲ့လိုတစ်ဖက်သားတိုက်တယ်လို့တော့မယူဆနိုင်ဘူးလို့ထင်ပါတယ
်ဒါပေမဲ့အီရန်ဒီလောက်နဲ့ရပ်သွားနိုင်မှာမလားအစ္စရေးရောပြန်ပြီးတော့လက်တော့မပြောင်းနိုင်ပါဘူးလား
ပြောင်းနိုင်တယ်အစ္စရေးဝေါ်ကက်ဗီနက်ကအဲ့ဒီမှာပဲသူတို့အစီအစဉ်ခေါ်တယ်ခေါ်ပြီးတော့သူတို့ပါတော်တော်အစီအစဉ်ကဘာပြောမလဲဆိုတာစောင့်တယ်ပေါ့လေစောင့်ပြီးတော့သူတို့ပြောတာကသူတို့ကလက်တုံးပြန်ဖို့ဆိုတာသူတို့ဆုံးဖြတ်လိုက်ပြီအဲ decided ဒါပေမဲ့ဘယ်အတိုင်းတတိလက်တုံးပြန်မလဲသူရဲ့ amount ရဲ့ဘယ်အချိန်မှာလက်တုံးပြန်မလဲ timing နဲ့ amount of retaliation အဲ့ဒီခုကတော့စီးရငါတို့ကြူပြောလို့မဖြစ်ဘူးလို့ပြောတယ်အဲ့ပြောခွင့်ရပုဂ္ဂိုလ်တွေတဲ့ဘက်ကလူတွေကဆိုတော့ဒီဟာတော့သူတို့တုံ့ပြန်မှာပဲဆိုတာသူတို့ကပြောထားပြီးဖြစ်ပါတယ်ဆိုတော့ဒါကိုပဲစောင့်ကြည့်နေတယ်တနည်းအားဖြင့်ပြောရင် the ball is in Israel's court ball is ဒီဘက်ပြန်ပြီးတော့လက်တုံ့ပြန်မယ်အချိန်ဖြစ်ပါတယ်ဒါကတော့အီရန်ကလည်းပဲမင်းတို့လာတိုက်ရင်တိုက်ရရင်တိုက်ကြည့်ငါတို့လည်းဆင်းသင့်မယ်ဆိုပြီးတော့ပြောထားတာဖြစ်ပါတယ်ဆိုတော့ Israel ဘက်ကတိုက်လာရင်တော့အီရန်ကလည်းပဲပြန်ပြီးတိုက်နိုင်ခြင်းရှိပါတယ်အဲ့ဒါဟာပဲလူတွေဆိုရင်တော့အခုဖြစ်တာကတော့ state to stateဝါစင်တော့မဟုတ်သေးဘူးအပြန်လှန်လှမ်းပြနေတာဖြစ်တယ်အခုအီရန်ဘက်ကတိုက်ခဲ့တာဟာလည်းပဲအီရန်နယ်မြေကတိုက်တာအစ္စရေးကိုပထမဆုံးအချိန်တိုက်တာဖြစ်ပါတယ်ဒါပေမဲ့တချိန်ထဲမှာပဲဆီးရီးယားတို့လက်ဘနန်ဒုဘက်ကအီရန်စခန်အီရန်ဂျူရီယာပြစ်တာလည်းပါတယ်ပေါ့လေဒါပေမဲ့သူတို့ပြစ်ခဲ့သမျှဒုံးကြီး300လောက်မှာပေါ့လေအဲ့မှာ69ရာခိုင်နှုန်းလောက်ကတော့မထိဘူးသူတို့ပြန်ပြီးတော့တိုက်ဖြတ်နိုင်ခဲ့တယ်လို့ပြောပါတယ်အာအမေရိကန်တို့ဗြိတိန်တို့ကသွားပြီးတော့ကောက်ွက်ပေးရတယ်ပေါ့လေဆိုတော့သူတို့မဆူစလောက်ပဲထိခိုက်တယ်ဆိုပြီးပြောထားတာဖြစ်ပါတယ်ဆိုတော့တကယ်လို့ဘလောက်ထိကျေပြန့်လာမလဲဆိုတာမပြောနိုင်သေးပါဘူးအစ္စရေးကတိုက်ရင်တော့အီရန်ဘက်ကဘလောက်ပြန်တိုက်လာမလဲဆိုတာကတော့စောင့်ကြည့်အောင်မဲ့အချိန်သာဖြစ်ပါတယ်တကယ်တော့ကျေပြန့်နိုင်တယ်ပေါ့လေ
ဒါတလောကပဲဒီအစ္စရေးဝန်ကြီးချုပ်ကရာဖာတောင်ပိုင်းမှာစစ်စင်ကိုပြန်ဆမယ်ဆိုပြီးတော့ပြောပါတယ်အဲ့တော့ခုလိုအခြေအနေဖြစ်လာတဲ့အခါကျတော့အစ္စရေးကလည်းလက်တုံပြန်မယ်ဆိုရင်ဂါဇာအခြေအနေကဘလို့ဖြစ်သွားနိုင်မှာလဲဒီအခြေအနေတွေကဒီထက်ပိုဆိုးလာပြီးတော့ကမ္ဘာစစ်ထီဥတည်နိုင်မှာလား
အာဂါဇာအခြေအနေကိုအရင်ပြောမယ်ဆိုတော့ဂါဇာအခြေအနေကတော့ပိုဆိုးမှာပေါ့လေဂါဇာမှာပြည်လည်မှုရရှိဖို့ညှိနှိုင်းရတာသိပြီးတော့ခက်ခဲသွားပါလိမ့်မယ်အခုတော့မှပဲဒါဟာမတ်ကပြစ်ခတ်ရစဘူးဒီညာရေးဆွေးနွေးဖို့ကိစ္စကိုပယ်ချထားပြီးဖြစ်တယ်ဆိုတော့အခုနောက်ပိုင်းမှာဒီကိစ္စဖြစ်ပြီးတော့မှပို့ပြီးတော့အကြတဲ့နဲ့တုံလာရနိုင်ပါတယ်ဆိုတော့ဒုက္ခတွေရိအဲ့ပြဿနာဖြစ်နေတာတွေကသိပြီးတော့စိုးရင်ကြပါပဲသူတို့တက်ကတော့အထူးစိုးရင်ကြကောက်ပါတယ်အချိန်နဲ့ပို့ဆူလာနိုင်ပါတယ်အဲ့တစ်ချိန်တည်းမှာပဲဒီဂါဇာဆိုတော့ဟာမတ်ဘက်ကလည်းပို့ပြီးတော့တိုက်ခိုက်မှုတွေလုပ်လာနိုင်တယ်အစ္စရေးကလည်းပို့ပြီးတော့မညာမတာတိုက်ခိုက်ဆန်တယ်တကဘာတိုင်းတိုင်းနဲ့ဆိုရင်တော့စောစောကပြောသလိုနိုင်ငံနှစ်ခုကြားမှာ state to state ဖြစ်လာရင်တော့နောက်ကသူတို့နိုင်ငံကြီးတွေပါလာမလား အဲ့လိုဆိုရင်တော့နိုင်ငံကြီးတွေပါလာရင်တော့ကမ္ဘာစစ်ဖြစ်တယ်လို့ပြောလို့ရတာပေါ့လေဟိုဘက်ကလည်းယူရန်ဘက်ကလည်းပဲရုရှားတို့ဘာလို့ပါလာဒီဘက်ကလည်းအမေရိကန်နဲ့မဟာမိတ်တွေပါလာမယ်ဆိုရင်တော့ဒါပေမဲ့အဲ့လောက်ကြီးဖြစ်ဖို့တော့လောလောဆယ်မှာအလားအလာမရှိသေးဘူးထင်ပါတယ်အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့အစီအလပိုင်းမဟာမိတ်တွေဖြစ်တဲ့ Saudi Arabia တို့ Egypt တို့ Jordan တို့ကလည်းပဲဒီဟာကိုမတိုးချဲပါစေနဲ့တကယ်လို့သာကမ္ဘာစစ်ဖြစ်ဖို့နေနေတာဒေတာတွင်စစ်ပွဲအဆင့်ရောက်သွားရင်တော့မှသူတို့ရာသိပ်ပြီးတော့အခက်အခဲကြုံရမှာဖြစ်တယ်ဆိုပြီးသူတို့အပြင်းထန်တာဝါတယ်ဆိုတော့သူတို့သိဆိုရင်လည်းဆိုတဲ့ကမ္ဘာနိုင်ငံကြီးကလည်းစစ်မဖြစ်ချင်ကြပါဘူးအခုယူကရိန်းကဖြစ်နေရတာနဲ့ကိုတော်တော်လေးသူတို့တိဒုခရောက်နေကြပြီပေါ့လေဆိုတော့ပြဿနာတက်နေကြပြီဆိုတော့ဒီစစ်ပွဲကိုလည်းပဲအဲ့လောက်တိကျတော့မကျေပြန့်စီချင်ကြဘူးနဲ့တူပါတယ်ဒါကြောင့်လည်းစစ်ပွဲမကျေပြန့်အောင်ထိန်းဖို့အတွက်လူတိုင်းကတော့လူလာနေရတာဖြစ်ပါတယ်ဆိုတော့ကမ္ဘာစစ်ဖြစ်တော့ပဲချီထီတော့မဆိုရင်နိုင်သေးဘူးလို့ဒီစားပါတယ
်အဲဒီလိုစစ်ပွဲတွေကြောင့်ဒီအခြေအနေတွေကြောင့်ဟိုယူကရိန်းရုရှားစစ်ပွဲပေါ်မှာအာယုံရော့သွားနိုင်မှာတလားယူကရိန်းကိုပေးမဲ့အကူအညီတွေရောနှောင့်နှေးသွားနိုင်လား
ဆိုင်ရာဒီအမေရိကန်ကွန်ဂရက်ဆိုတာကတော့ယူဒီစစ်ပွဲဖြစ်လာတာအစ္စရေးကိုပို့ပြီးတော့ပေးချင်ရတဲ့အကူအညီဟိုဘက်ကယူကရိန်းကိုပေးတာတော့တချို့ကဆိုင်ငန်းချင်တယ်ဆော့ချချင်တယ်ဘာညာလုံနေကြပါတယ်ဒါမဲ့ယူကရိန်းသမ္မတရောဆိုတော့ပြောခဲ့လို့ပဲဒါ wake up call ပဲဒါတို့အပါဝင်ပေါ့လေအမေရိကန်နဲ့မဟာမိတ်တို့ပူပြီးတော့ပေးပါဆိုတော့ပြောပါတယ်ဆိုတော့မပြောဒီကိစ္စကြောင့်လည်းတော့တိုင်းမဟုတ်ဘူးဒါမဲ့အချင်းကကိုနှိုက်ကဒီယူကရိန်းစစ်ပွဲကိုနည်းနည်းလေးအခုညပေးဖို့လက်တွန်းလာတယ်နောက်ပြီးခဲ့တဲ့တရက်နှစ်ကပဲရုရှားဘက်ကပြန်ပြောတယ်ဒီယူကရိန်းစစ်ပွဲနဲ့ယူကရိန်းစစ်ပွဲအဆုံးသတ်ဖို့အတွက်ညဉ့်ညဉ့်ဆွေးနွေးမယ်ဆိုရင်တဲ့2022တုန်းကတူရကီကဂျာဝင်ပြခဲ့တဲ့နှိမ့်နိုင်ပြီးကမ်းလှမ်းချက်ရှိတယ်။အဲ့ဒီတိုင်းဆွေးနွေးပြန်ဆွေးနွေးတာကဆွေးနွေးမယ်ဆိုတာပြန်ပြီးပြောလာတွေ့ရတယ်။အဲ့မှာတူရကီကပြောခဲ့တာကိုကျွန်တော်မှတ်မိတော့ပါပြောလဲဆိုလို့ရှိရင်ဒီယူကရိန်းဟာအနောက်နိုင်ငံတွေနဲ့စိတ်မကပ်ပါနဲ့တဲ့။အမေရိကန်ဘက်ကစိတ်မပါနဲ့။နောက်ပြီးတော့ယူကရိန်းမှာရှိတဲ့လက်နက်တပ်ဆင်ထားတာစီးရင်အဲ့ဒါကိုဆော့ချလိုက်ပါ။အဓိကအရေးတစ်ခုကိုပြောရဲဆိုတော့ဒီကရုရှားဆိုရင်ကအမေရိကဒီယူကရိန်းဟာ NATO အဖွဲ့ဝင်ဖြစ်ပြီးတော့တခါတဲ့အမေရိကန်လူဖြစ်ပြီးတော့ဒီယူကရိန်းကိုသူရုရှားကိုပေါ့လေသူနေစားမှာတခြားလူညာစနေမှာကိုဆိုရင်လည်းသဘောအဲ့ရောက်တိုက်ရတယ်ဆိုတော့သူတို့ပြန်ပြောလဲတဲ့သဘောဖြစ်ပါတယ်ဆိုတော့ဒီဟာကြောင့်အဲ့ဒီကိစ္စမှာပို့ပြီးတော့စစ်ချိန်ပြင်းလာစရာတော့မရှိဘူးထင်ပါတယ်သူတို့ပို့ပြီးတော့စဉ်းစားရင်းလှုပ်လာလိမ့်မယ်လို့ပဲယူဆပါတယ်
ဒါပေမဲ့ဒီစစ်ပွဲတွေကဒီအမေရိကန်နဲ့တခြားဥရောပနိုင်ငံတွေကိုဘလောက်ထိရိုက်ခတ်လာနိုင်မှာလဲ
အများကြီးရိုက်ခတ်နိုင်ပါတယ်အဓိကကတော့ဒက်စီစစ်တက်မဲ့အဲဒီကရေနံထွက်တဲ့ဒေသတွေမှာဖြစ်ပြီးဆိုရင်တော့ဆိုတော့အခုပဲကျွန်တော်သတင်းတစ်ခုခမန်းချက်တစ်ခုဖတ်ခဲ့တဲ့စစ်ပွဲရေးပညာရှင်ခမန်းအမေရိကန်ကဒက်စီစစ်ကတကားလုံး9ဒေါ်လာအထက်တက်သွားမယ်ဆိုပြီးတော့ပြောတယ်နောက်ပြီးတော့ inflation ငွေကြေးဖောင်းပွားမှုတက်လာမယ်စသဖြင့်ပေါ့လေဆိုတော့ငွေကြေးဖောင်းပွားမှုအခြေခံပြီးတော့အဲဒက်စီစစ်တက်ပါတက်ဆိုတော့အကုန်လုံးစီးပွားရေးအဖြစ်ထိခိုက်နေလာနိုင်တဲ့အခြေအနေရှိပါတယ်ဆိုတော့အမေရိကန်နဲ့မကပါဘူးအမေရိကန်တို့ကတော့ပြည်တွင်းမှာစားသုံးသူရှိရပေါ့လေ local consumers တွေအသိများတဲ့နိုင်ငံလူတွေများတယ်ဆိုတော့အဲ့လောက်များတဲ့နိုင်ငံတွေကပိုပြီးထိခိုက်နိုင်ပါတယ်နောက်ပြီးတော့အစီအလပိုင်းကိုဖြတ်ပြီးတော့သွားနေရတဲ့လမ်းကြောင်းတွေအတွက်ပိုပြီးတော့ပေးသို့သွားနိုင်တဲ့ခါအဝေးကြီးပတ်သွားရမယ်ကိစ္စကုန်စည်စင်မှုအခက်အခဲတွေ့လာမှန်းဆိုတော့အခက်အခဲတွေကအများကြီးတွေ့လာနိုင်ပါတယ်မဖြစ်ရင်တော့အကောင်းဆုံးပေါ့လေအဲ့ဒါတားနိုင်ရင်တော့အကောင်းဆုံးပ
ါဟုတ်ကဲ့ပါဦးကျော်စန္ဒရှင်ဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါတယ
်အခုတော့ဂျန်စီအစီအစဉ်အလှည့်ပါရှင်တိုင်းရင်းသားဒေသမှာကြီးပြင်းခဲ့ပေမဲ့ fashion design မှာဝါသနာပါလွန်ပြီးစိတ်အားထက်ထက်တန်တန်နဲ့စွဲမလျှော်ပဲကြိုးစားအထောက်ခဲ့လို့ရန်ကုန်မြို့က fashion ပြပွဲကြီးတစ်ခုမှာပါဝင်ပြသနိုင်ခဲ့တယ်လို့မြစ်ချနာမြို့ကကချင် fashion designer လူငယ်လေးကပြောပါတယ်ကချင်နတ်ဖျားဝတ်စုံတွေနဲ့ကချင်မျိုးနွယ်စုတွေရဲ့ရိုးရာဝတ်စုံပုံစံတွေကိုကိုယ်ပိုင်စိတ်ကူးစိတ်တန်တွေနဲ့ပေါင်းဆက်ပြီး fashion လက်ရာသစ်တွေဖန်တီးထားတာဖြစ်ပါတယ်ကချင်ဒီဇိုင်နာဇော်ဒန်လီကိုမက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင
်ဂျန်ဇီရိုတက်ချင်းရောက်ပြန်ပြီနော်ဒီတစ်ပတ်တော့ fashion design ပညာကို design မမတ်နဲ့လေ့လာခဲ့တဲ့ကချင်တိုင်းသားလူငယ်လေးတယောက်နဲ့မိတ်ဆက်ပေးခြင်းတယ်သူကဘာလုပ်လဲဆိုတော့ ချင်းလူငယ်လေးဇော်ဒန်လီကသူဝါဒနာပါတဲ့ fashion design ပညာကိုဘယ်လိုမျိုးငယ်စဉ်ကတည်းကအပတ်တကုတ်ကြိုးစားခဲ့ရလဲဆိုတာကိုလည်းပြောပြထားတယ
်။ဟို fashion design ကိုကျွန်တော်ငယ်ငယ်လေးကစိတ်ဝင်စားခဲ့လို့ပြောရမယ်။6တန်း9တန်းလောက်ကလေးရပါတော့နော် fashion magazine တွေရှိရပါတော့အဲတုန်းက fashion design တွေကြည့်ရတာအဲ့ဒါနေကျွန်တော်ဒီမှာပိုးဝင်ဆိုတော့ကျွန်တော်စသည်ရောပါတော့နော်ပြီးတော့ fashion နဲ့ပတ်သက်ပြီးဘာလို့လုပ်ရလဲဆိုတော့ကျွန်တော် fashion illustration ကိုအကူလုပ်လို့ဆွဲလို့ရပါတော့နော်အဲ့တော့ကျွန်တော်ပကြီးအမေရပကြီးတန်းနန်းနေပို့ပေးရဲ့အဲအဲ့ကနေစမှကျွန်တော်ပုံဆွဲပညာရက်ကိုနည်းနည်းအခြေခံလေးနားလည်မှဒီအဲအဲ့ကနေစမှကိုယ့်ကို fashion illustration စဆွဲရပါတော့ငငယ်ငယ်ကတည်းကပြောရမှာပဲအခုမနစ်ဟုတ်တယ်မနစ်ကမှကိုယ့်ကိုလေ့လာရင်းနဲ့ပေါ့မနစ်ကမှဒီရန်ကုန်ကိုလာပြီးတော့ဆရာဆွဲဆိုဝင်မှာmoment တန်းအဲ့လိုမျိုးပေါ့နော်အမျိုးပြန်တက်မှာအဲ့လိုလေ့လာခဲ့ပါဟုတ်ကဲ့
ဝါဒနာပါတဲ့အရာကိုဆက်လုပ်နိုင်မှုအတွက်မြစ်ကြီးနားကနေရန်ကုန်ကိုရောက်လာပြီးတော့ဘလောက်ထိအခက်အခဲတွေကိုစူးစမ်းကြော်ဖြတ်ခဲ့ရလဲ
။ကျွန်တော် fashion illustration ဆွဲချင်တယ်ပေါ့။ဒါပေမဲ့အဲ့တော့က fashion ကျွန်တော်နယ်မှာလည်းမရှိဘူးအဲ့လိုမျိုးတင်နန်းပေးရတာပေါ့။အဲ့တော့ဘာလို့ရလဲဆိုတော့ကိုယ့်ကကို YouTube တွေမှာပါလေ့လာရရပြီးတော့ကိုခုနကပကြီးတင်နန်းမှာတက်ထားရတာကိုကိုယ့်ကကို apply လုပ်ရတာပေါ့နော်။အဲ့လိုလေရောအခက်အခဲရှိရဲ့။
အရင်ငယ်ပေမဲ့စနစ်တကျကြိုးစားတတ်တဲ့ဒီလူငယ်လေးကဝင်းကြီးများရုံးမှာလုပ်တဲ့ fashion ပြပွဲတစ်ခုမှာလည်းသူ့ရဲ့ဖန်တီးမှုတွေကိုခြားပြခွင့်ရခဲ့တယ်တဲ့
ပထမအောင်ဆုံးပွဲပေါ့နော်ရှေ့မှာလည်းတခါမှအဲ့လိုမျိုး experience နေမရှိခဲ့ဘူးပြီးတော့လည်းပွဲကလည်းတော်တော်ကြီးလို့ပြောရမယ်လုပ်တဲ့နေရာ location ကလည်းဝင်းကြီးများရုံးမှာဆိုတော့လေအဲ့တော့အခက်ခဲရောပြောရင်တော့အရင်များရပေါ့နော်ကျွန်တော်ကချင်ဝတ်စုံဆိုရင်ဟိုကချင်ဂျိတ်တွေပေါ့နော်အများကြီးတုံးရတယ်ဈေးလည်းကြီးရပေါ့နော်အဲ့တော့ sponsor လိုက်ရှာအခက်အခဲလေးရှိရပြီးတော့ပွဲလုံးတွေရအတွင်းရောပြင်ဆင်နေရ preparation time မှာရောတော်တော်လေးရော stress တွေလည်းရှိခဲ့လို့ပြောရမှာ but အဲ့ဒါရ rewarding ဖြစ်တယ်ပေါ့နော်ပွဲပြီးရောပြန်တွေးကြည့်ရောအဲ့လိုမျိုးဟုတ
်ကြာဝင်းမှာပြသခဲ့တယ်သူ့ရဲ့ design တွေကဘလို့အကြောင်းအရာတွေအခြေခံပြီးတော့ဖန်တီးရေးဆွဲခဲ့တာလဲ
ကျွန်တော်တို့ရဲ့ artwork တွေကိုလည်း display လုပ်တဲ့ပွဲဟုတ်တယ်ဟုတ်အဲ့တော့အဲ့အတွက် exhibition ပေါ့နော် exhibition အတွက်ကျွန်တော်တို့ကျွန်တော် artwork လေးဆွဲရအဲ့အတွက်ကျွန်တော်ကဟို collection လေးတခုထုတ်လိုက်တယ်ပေါ့နော်အမှ collection ရဲ့နာမည်က belief of jane paul ပေါ့ဒီကျွန်တော်တို့ကချင်လူမျိုးတွေရဲ့ကိုယ်ခွေပါရမှုဆိုင်ရာတတ်မိုင်းအကြောင်းပေါ့နော်ကျွန်တော်ကချင်လူမျိုးတွေအများစုပေါ့နော်ကျွန်တော်စာအုပ်မှာဖတ်ရတော့ကတော့ဒီ christian ဘာဝင်မဖြစ်ခင်ကျွန်တော် net တွေကိုယ်ခွေကြရပေါ့နော်အဲ့တော့ကျွန်တော်ကအင်ဂျီတွေပါအမျိုးဖန်တီးရဲ့အချိန်မှာ design lie ဆိုရုံနဲ့အမျိုးကြည့်လို့တောင်းတယ်ဘာ trend ဖြစ်တယ်အဲ့လိုဖြစ်ုံနဲ့ပဲကျွန်တော်လည်း dress code မှာဖန်တီးခြင်းကိုကျွန်တော်ဖန်တီးလိုက်တဲ့ dress style မှာသူ့မှာ message ရှိရမယ်concept ရှိရမယ်ပေါ့နော်အတိတ်ပဲပြောရဲအင်ဂျီတစ်ခုဖြစ်ရမယ်အဲ့တော့ကျွန်တော်ကခုနကအဲ့ timeline တွေပေါ့ဒီ transition timeline တွေကိုကျွန်တော်က highlight လုပ်ချင်တဲ့သဘောပြီး awareness သဘောပေါ့နော်အခုခေတ်လူငယ်လေးလည်းဒီ collection ကြည့်ရင်လည်းတည်သွားအောင်ဒီလိုမျိုးရှိခဲ့ပါလားဆိုရဲအတိတ်ပဲနဲ့ကျွန်တော်ဟုတ်ဒီဟာကို inspire you မှာဖန်တီးဖြစ်တာပါဒီ collection မှာကကျွန်တော်စုစုပေါင်းအစုံတော့ illustration ဆွဲရပါတော့ illustration က15စုံကျွန်တော်ဆွဲထားရဲဒါပေမဲ့ exhibition မှာကျတော့ကျွန်တော်10ပုံပဲဟို display လုပ်ထားပါတော့အဲ runway မှာ6ကြက် dress အကြောင်းပြောရမယ်ဆိုရင်အဲ dress ကဘာ inspire you မှာလုပ်ထားလဲဆိုတော့ kitchen လူမျိုးထဲမှာမျိုးနေစုလေးပြန်ခွဲအခွဲလေးရှိရဲပေါ့နော်ဥပမာရောဝံလူမျိုးလီစုလူမျိုးအမျိုး6မျိုးလောက်ရှိရဲပေါ့အဲမျိုးနေစုလေးမှာလဲကိုပိုင်သူ့ရောကိုပိုင်own traditional pattern လေးရရှိရပေါ့เนาะအဲ့အလေးကိုကျွန်တော်ကအဲ့လူမျိုးမတူညီရဲ့pattern လေးတွေကိုဒီ garment တစ်ခုပေါ်မှာပဲပြလိုက်မှာဒါဟာကချင်လူမျိုးတွေပါဆိုမှာပြချင်တဲ့စိတ်နဲ့ဒီဝတ်စုံဖန်တီးဖြစ်တာ
ပါနာကတ်မှာရောသူကဘာတွေဆက်လုပ်သွားဖို့ရှိနေလဲသူလူပဲကြိုးစားနေတဲ့လူငယ်တွေရောဘယ်လိုအားပေးစကားပြောထားလဲ
fashion illustration class online ကနေပေါ့เนาะအဲ့ဖွင့်ဖို့ရှိရဲအဲ့ပြီးတော့ကျွန်တော်နဲ့အမေရိကန်မှာကျွန်တော်က fashion ကြောင်းတွားတက်ဖို့စီစဉ်ထားရပေါ့နော်ကျွန်တော်လူမျိုးပဲကြိုးစားနေတဲ့သူရောပြောချင်လဲဆိုတော့be confident yourself ပေါ့နော်ကိုယ်ကိုယုံကြည်မှုရှိပါပြီးတော့ကိုယ်တိုင်ကိုယ့်ဘဝရဲ့ခေါင်းဆောင်ပဲပေါ့နော် leader ပဲဆိုတော့ကိုယ့်ဟာကိုကိုယုံကိုယ်တွားချင်တဲ့နေရာကိုယုံကြည်ရဲ့နေရာကိုစိတ်ဝင်စားရဲ့ဟာတွေ့ပြီဆိုရင် I keep going ဆက်သွားပေါ့နော်နောက်ကိုလည်းမကြည့်ပဲနဲ့ဆက်သွားလို့ပြောချင်ပါဟုတ်ကဲ့
ကဲကျင်စည်းတို့ရေတကယ်ကြိုးစားမယ်ဆိုရင်ဘယ်အရာမှဆိုအောင်မြင်မှုရှိတယ်ဆိုတာဒီကချင်လူငယ်လေးရသက်သေပြလိုက်တယ်နော်ကဲဒီတစ်ပတ်တော့ဒီလောက်ပါပဲရှေ့တစ်ပတ်တွေအတွက်မှလည်းကျင်စည်းတို့အတွက်ကျင်စည်းရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တတ်တာ
ဂျာမနီမှာတော့ဘေယာလေဗာကူဆင်အသင်းဟာဘွန်ဒက်စ်လီဂါအမှတ်ပေးချန်ပီယံဆုကိုတမိုင်းတလျှောက်ပထမဆုံးအကြိမ်ရသွားပါတယ်။အမေရိကန်မှာကျင်းပတဲ့မာစတာ့စ်ဂေါက်သီးပြိုင်ပွဲမှာတော့စကတ်တီရှက်ဖလာကအနိုင်ရပြီးချန်ပီယံဆွဲသွားပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်စူးစီးတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်တွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဂျာမန်ဘွန်ဒက်စ်လီဂါဘောလုံးပွဲတွေမှာတော့ Bayer Leverkusen အသင်းချန်ပီယံဖြစ်သွားပါပြီအလင်းကနေနေ့ကကစားခဲ့တဲ့ပွဲမှာ Leverkusen အသင်းက Werder Bremen ကို5ဂိုးဂိုးမရှိနဲ့နိုင်ပြီးတော့အမှတ်ပေးပြိုင်ပွဲတွေပြီးဖို့5ပွဲကျန်သေးပေမဲ့ဒုတိယနေရာက Bayern Munich ထက်16မှတ်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပါဒါဟာ Leverkusen အတွက်တော့ Bundesliga Champions League ကိုပထမဆုံးအကြိမ်ရလိုက်တာဖြစ်ပြီးတော့ Leverkusen ပြိတ္တတွေလည်းခွင်းထဲဆင်းပြီးတော့ကိုအကြီးကျယ်အောင်ပွဲခံတဲ့အထီးကိုဖြစ်ခဲ့ပါတယ်
။ Einmal ist glaube ich lebt das nur einmal in mein Leben.
ကျွန်တော်ဘဝမှာဒါမျိုးတစ်ခါမှမကြုံဘူးပါဘူး။တကယ်ကိုထူးခြားပြီးအံ့ဩစရာကောင်းလာအောင်ပါပဲ။ Leverkusen အသင်း Champion ဖြစ်ပါပြီ။ဂျာမန်အမှတ်ပေး Champion Leverkusen မှာ
Leverkusen အသင်း Bundesliga Champions League ကိုပထမဆုံးအကြိမ်ရလိုက်တာနဲ့ပတ်သက်ပြီးတော့သူတို့ရဲ့နီးပြ Alonso ပြောတာကတော့
Endlich zu sagen, dass Bayer Leverkusen Deutscher Meister ist. Es ist.
နောက်ဆုံးမှာတော့ Leverkusen အသင်းဟာ Germany မှာ Bayer Champions ဆိုတာကိုကျွန်တော်တို့ပြောနိုင်ပါပြီ။ဒါကကျွန်တော်တို့အားလုံးအတွက်တကယ်ကိုဂိုးယူစရာပါ။ဒီလို Champion ဖြစ်ဖို့အတွက်ကစားသမားတွေရောပိတ်သက်တွေရော Club အသင်းတခုလုံးအစွမ်းကုန်ကြိုးစားခဲ့ကြပြီးကျွန်တော်တို့ထပ်ထိုက်တန်တန်ချန်ပီယံဖြစ်ခဲ့တာပါအသင်းမှာရှိတဲ့သူအားလုံးကအခုလိုချန်ပီယံဖြစ်ဖို့အတွက်ကြိုးစားခဲ့ကြပြီးဒီလိုနှစ်ပေါင်းများစွာကြိုးစားခဲ့လို့အခုလိုချန်ပီယံဖြစ်ခဲ့တာပါဒီအချိန်ကကျွန်တော်တို့အားလုံးအသင်းရဲ့ကြီးမားတဲ့အောင်မြင်မှုအတွက်အောင်ပွဲခံရမယ့်အချိန်ပါဒီလိုမျိုးချန်ပီယံဆုကိုပထမဆုံးအကြိမ်ရတာကအားလုံးအတွက်ထူးခြားပြီးအသင်းရဲ့ဒီသမိုင်းမှတ်တမ်းမှာပါဝင်လက်နေတာကလည်းတကယ်ကိုထူးခြားပါဘူး
လူကူစင်တဲ့အခုလိုချန်ပီယံဖြစ်သွားတဲ့အတွက်ဘိုင်ယန်မြူနစ်အသင်းဘွန်ဒက်စ်လီဂါမှာ17နှစ်ကြာအနိုင်ရနေတာတွေကိုလည်းအဆုံးသတ်နိုင်လိုက်ပါတယ်လူကူစင်တဲ့ချန်ပီယံဖြစ်တဲ့နေရာမှာတော့လီးဗျာလွန်ဆိုဟာအဓိကကျတဲ့သူဖြစ်တယ်ဆိုပြီးတော့ဘောလုံးဝေဖန်သူတွေကချီးကျူးပြောဆိုနေကြပါတယ်
ist ein Fahrer überragend was er gemacht hat geleistet hat mit Leverkusen dass
Leverkusen den denn သူလုတ်ခဲ့တာအခုလိုအောင်မြင်မှုရလိုက်တာတွေကတကယ်ကိုမယုံနိုင်စရာကောင်းလောင်ပါပဲသူအနေနဲ့လေဘာကူစင်မှာနောက်နှစ်ဆက်နေသွားမယ်ဆိုတာကလည်းသူ့အတွက်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ဇာဘီကကစားသမားကောင်းတယောက်ဖြစ်ခဲ့ပြီးတော့အုံနောက်သုံးကစားတဲ့သူပါ။နီးပြားတယောက်အနေနဲ့လည်းသူကအလားတူပါပဲ။အဲ့ဒီတော့သူ့အနေနဲ့နီးပြားကောင်းတယောက်ဖြစ်လာတာကျွန်တော်မအံ့ဩမိပါဘူး။ဒါပေမဲ့ဒီဘောလုံးရာသီမှာအခုလိုလုံနိုင်လိုက်တာကတော့တကယ်ကိုထူးခြားပါတယ
်။ဘောကူစင်တဲ့ဂျာမန်မှာပဲချန်ပီယံဆုကိုပထမဆုံးအကြိမ်ရလိုက်တာနဲ့ပတ်သက်ပြီးတော့ဆော့ကာဖော်လိုဂျာနဲ့အိတာချုပ်ကိုကျော်မြွန့်ရဲ့အမြင်ကိုလည်းမေးကြည့်ထားပါတယ်။
လီဗာကူဇန်ကတော့သူတို့ရဲ့ကလပ်သမိုင်းတစ်ဆောင်မှာလက်ပေါင်း120အတွင်းပထမအုပ်ဆုံးသောလိဖလာကိုစကူရရှိခဲ့။အိုရေတော့ဆိုရင်ယောမဘလုံးလောကမှာလီဗာကူဇန်ကိုလောင်ပြောင်တဲ့ဇာတ်လမ်းတစ်ခုရှိရပြ။အာနေဗာကူဇန်ဆိုပြီးတော့ဘယ်တော့မှပလားမရတဲ့အတင်းဆိုပြီးတော့လောင်ပြောင်ခဲ့ကြတယ်။အခုတော့နှစ်ပေါင်း120အတွင်းမှာသူတို့ရဲ့ပထမအုပ်ဆုံးသောလိဖလာကိုစကူရရှိခဲ့ပြီးတော့ဘိုင်ယန်မြူနစ်ရဲ့17နှစ်ကြာကြီးဆုံးမှုကိုလည်းချေပြတ်နိုင်ခဲ့။Leverkusen ကကွန်စစ်တန်စီရန်ကောင်းနေပြ။ဟိုတရားဒီလိုချုပ်မိကြည့်မယ်ဆိုရင် Leverkusen ကသူ99တိုက်တဲ့ပွဲတွေကိုနိုင်တယ်။အဲတကယ်ကိုကစားအကောင်းပြီးတော့ True Warrior အစဒီလောက်ကန်အစွန်နေရအစတိုက်စစ်ကိုလိုက်ပါရမှာလည်းအရန်ကောင်းတယ်။အရှိတမ်းမှာဆိုလဲ Body Face ရဲ့ Golden Nong ကလည်းအရန်ကောင်းတယ်။အဓိကကတော့ကွင်းလယ်ပိုင်းမှာအရန်ကောင်းသွားတာလည်းပါတယ်ဗျ။ဒါကအိုအလုံးအားဒီပြအလုံးဆိုရဲဆွမ်းဆောင်မှုဆိုပြီးချီးကျူးနေကြရဆိုပေမဲ့ဒါအမေရိကန်အန်ဆန်ဟီးရိုးကတော့ဒါကျွန်တော်တို့လီဗာကူဇန်အကားစားဒရိုက်တာဒီရိုဖတ်စ်ပဲဖြစ်တယ်ရိုဖတ်စ်ကဒီအလွန်ဆိုနဲ့တွဲဖက်ပြီးတော့အပြောင်းရွှေ့ဈေးကွက်မှာအကောင်းဆုံးလုံးဆောင်နိုင်ခဲ့တယ်လို့ကျွန်တော်ထင်တယ်ဒီရာသီမဆောင်ပြီးမှာအာဆနယ်အသင်းကောင်းဆောင်ရှာကာကိုခေါ်ယူလိုက်နိုင်တာကလီဗာကူဇန်ကွင်းလယ်ကိုအများကြီးတိုးတက်ပြောင်းလဲသွားစေတယ်အဲလန်ဒန်ထိကိုသွားပြီးတော့ကိုဟိုရိုဖတ်စ်နဲ့အလွန်ဆိုကရှာကာကိုနားချနိုင်ခဲ့တယ်ဒါကလီဗာကူဇန်ရဲ့တကယ်လိုအပ်ချက်ကိုဖြည့်ဆည်းခဲ့တာပါလို့သူတို့ပြောခဲ့ပြီးတော့တကယ်တမ်းမှာလည်းရှာကာကဒီရာသီဖလားရတဲ့အခါမှာလီဗာကူဇန်ကွင်းလယ်မှာအဓိကကျတဲ့ကစားသမားတစ်ဦးဖြစ်လာခဲ့ ဒီဘောကုစင်ကဘိုနီဖစ်ကိုခေါ်ယူနိုင်ခဲ့တာကလည်းအင်မတန်ကိုကောင်းမွန်တဲ့ဒီအပြောင်းအလဲလှုပ်ရှားမှုဖြစ်ပြီးတော့ဒီရိုဖက်စ်နဲ့အလွန်ဆိုတို့ရဲ့အတွင်းညီညီနားလည်မှုရှိရှိနဲ့တကယ်ကိုအပြင်အတွက်အဓိကကြတဲ့ကစားသမားတွေကိုခေါ်ယူနိုင်ခဲ့တာလေလီဗာပူးလ်အတွက်အောင်မြင်မှုရရှိဖို့အဓိကအကြောင်းရင်းလို့ကျွန်တော်တို့မြင်တယ်
။ဒီနေ့လီဗာပူးလ်အတွက်မှာထူးခြားတာကတော့ဘွန်ဒက်စ်လီဂါအမပေးပြိုင်ပွဲတွေပါဝင်တရာသီလုံးမှာရှုံးပွဲမရှိသေးတာဖြစ်ပါတယ်။ဆိုတော့လီဗာပူးလ်အတွက်နေနဲ့ဂျာမန်ဘွန်ဒက်စ်လီဂါနဲ့ဒီနေ့ဘောလုံးယာသီရဲ့တခြားကျန်တဲ့ပွဲစဉ်တွေမှာရှုံးပွဲမရှိတဲ့စံချိန်ကိုဆက်ပြီးတော့ထိန်းထားနိုင်မလား။
တရာဒီလုံးရှုံးဝဲမရှိလီဗာပူးလ်စင်ဖလားရနိုင်မလားဆိုတော့ကတော့လီဗာပူးလ်စင်ရဲ့စိတ်ဆန္ဒသောအဟုတ်ပုံမှာမူတည်ရလို့ကျွန်တော်တို့မြင်တယ်တကယ်ဖြစ်ချင်တကယ်လို့အဟုတ်ပြရမှာပေါ့သူတို့နဲ့ဒန်းတူရှင်နိုင်တယ်ဆိုတော့ဘိုင်ယန်တို့လိုက်ပ်စ်တို့ဒီဒေါ်မိုလို့ဆိုတော့ကလက်ရှိအချိန်မှာသူ့ရဲ့ consistency ကိုဘယ်လိုမှလိုက်မမီနိုင်တော့တဲ့အခြေအနေဖြစ်တော်မူလီဗာပူးလ်စင်နေတဲ့တရာဒီလုံးရှုံးဝဲမရှိစံချိန်နဲ့ချန်ပီယံဖြစ်ဖို့ကအလားအလာအများကြီးကောင်းနေတယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ကောက်တီးပြိုင်ပွဲတွေဘက်မှာတော့အမေရိကန်မှာကျင်းပတဲ့ The Masters ကောက်တီးပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပြီးတော့ဒီနေ့မှာတော့အမေရိကန်က Scotty Scheffler ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာသူ့အတွက်တော့ The Masters ကောက်တီးပြိုင်ပွဲကို၃နှစ်အတွင်းဒုတိယအကြိမ်ရတာလည်းဖြစ်ပါတယ်။ Scheffler ကနောက်ဆုံးနေ့က၄ချက်ရှော့ရိုက်ပြီးတော့68ချက်နဲ့၄ရက်ပေါင်း17ချက်ရှော့ရိုက်ပြီးတော့ဘုံဆွဲသွားခဲ့တာဖြစ်ပါတယ်
။ It's hard to put into words how special this is.
ဒီ champion ဆုကဘလောက်ထူးခြားတယ်ဆိုတာကတော့ပြောပြဖို့ခက်ပါတယ်။အရန်လည်းပြင်ပန်းပါတယ်။ကွင်းကလည်းတကယ်ခက်ပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာအခုလိုမျိုး champion တွေဝတ်တဲ့ jacket အစိမ်းရောင်နဲ့ဒီမှာထိုင်ပြီး champion ဆုဖလားရလိုက်တာကအရန်ကိုထူးခြားပါတယ်
။ဒီပြိုင်ပွဲမှာဆွီဒင်ကကောက်သီးသမား Ludwig Edvard ကတမန်ရိုက်ချက်ထက်ခုနှစ်ချက် shot ရိုက်ပြီးတော့ဒုတိယရခဲ့ပြီးတော့ American က Colin Morikawa, Max Homa နဲ့ Britain က Tommy Fleetwood တို့ကပူးတွဲတတိယရခဲ့ကြပါတယ်။ဒီဘက်မှာအမေရိကန်ကနာမည်ကြီး Tiger Woods ကတော့သတ်မှတ်ရိုက်ချက်ထက်16ချက်ပိုရိုက်ပြီးတော့အဆင့်60ပဲရရှိခဲ့ပါတယ်ခင်ဗျာ။ဒီနိုင်ငံမှာကျင်းပခဲ့တဲ့ Monte Carlo Tennis ပြိုင်ပွဲမှာတော့ဂရိနိုင်ငံသား Stefanos Tsitsipas က Champion ဖြစ်သွားပါတယ်။ Monte Carlo Open နောက်ဆုံး Final ကို April 14ရက်နေ့ကကစားခဲ့တာမှာတော့ဂရိနိုင်ငံက Stefanos Tsitsipas က Norway က Casper Ruud ကို 6-1-6-4 နဲ့နပွဲပြနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပ
ါ Winning this tournament 3 times is
ဒီပြိုင်ပွဲကို3ကြိမ်အနိုင်ရဖို့ကျွန်တော်ဘယ်တော့မှမမျှော်လင့်ခဲ့ပါဘူးပထမဆုံးအကြိမ်အနိုင်ရတော့ကလည်းမထင်ခဲ့မိဘူးဒါပေမဲ့ဒီလိုမျိုး3ကြိမ်နိုင်လိုက်တာတကယ်ကိုထူးခြားပြီးဒီနေရာကကျွန်တော်အတွက်တော့တကယ်ကိုထူးခြားတဲ့နေရာလို့ပြောရမှာပ
ါ Sisbus ဟာ Monte Carlo Masters ပြိုင်ပွဲကို2021နဲ့2022တွေမှာလည်းဘိုးဆွဲခဲ့တာကြောင့်ဒါအတူတော့၄နှစ်အတွင်းမှာ၃ကြိမ်ဘိုးဆွဲရဲဆိုတာပြောကြရင်လည်းဒီတစ်ပတ်ရအားကစားကဏ္ဍကိုဒီပါပဲအဆုံးသတ်လိုက်ပါရခင်ဗျာ
သတင်းပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်ကျမတို့အစီအစဉ်လေးနဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်အီရန်ရဲ့တိုက်ခိုက်မှုအပေါ်ဘလို့ပဲအချိန်တုံ့ပြန်မလဲဆိုတာအစ္စရေးကသာဆုံးဖြတ်မှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောဆိုလိုက်ပါတယ်။အစ္စရေးအီရန်ပြည်ပခါပို့ဆို့မသွားစေဖို့လာရောက်ပြောကြတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးနဲ့ဂျာမနီနိုင်ငံသားရေးဝန်ကြီးတို့ကိုဝန်ကြီးချုပ်နေတန်ယာဟုကပုတ်ထုံးနေမှာအဲ့ဒီလိုပြောဆိုခဲ့တာဖြစ်တယ်လို့သူယုံကထုတ်ပြန်ထားပါတယ်။ယူကရိန်းမြောက်ပိုင်းကချာနက်မြို့ကိုရုရှားကဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်လူ18ယောက်သေဆုံးခဲ့ပြီး62ယောက်ဒဏ်ရာရခဲ့ကြတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်ကိုလူသားတိုင်းအဖြစ်အသုံးပြုမှစိုးရိမ်ပါတယ်လို့တားဖြစ်သူကင်အရစ်ကဗြိတိန်အခြေစိုက် Independence သတင်းစာကြီးကိုပြောဆိုလိုက်ပါတယ်။ရာသီဥတုပူပြင်းလာတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုအချင်းထောင်တွေကနေပြောင်းရွှေ့လိုက်တဲ့သတင်းအပေါ်ကင်အရစ်ကပြောဆိုခဲ့တာကို AB 18ရက်နေ့အဆိုပါသတင်းစာရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကကိုစုံမှုကျော်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOA ကိုအပင်းနာဆင်ချတဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ32 51တိတုကနေဖမ်းယူနာဆင်ချပါရှင်။ကျမသင်္ကေတထိုက်ပါ။